Welcome to the Voice of America in Burmese.
Mingla Nidhiye Sama, Dora Shinde, Sik Jamma, Pyo Shwen Jawa Dik Mya. Piyo American Tanya, Natang Sachao Kune, Dolan La Tungsa Diya, Dining Nini Manapet, Season Ago, American Pirangzi, Washington DC, Muro Gani, Lainu Mita, Tungsa Ne Lize, Lize Shin, Ngaze Ne, Lain La Diya Guze Duwani, Daya Kholun Ni Babi.
ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်းတင်ဆက်မှာပါခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ရုရှားနိုင်ငံကအစိုးရအေဂျင်စီတွေနဲ့ကာကွယ်ရေးဌာနစတဲ့ဖွဲ့စည်းပေါင်း20လောက်ကကွန်ပျူတာတွေမှာဗိုင်းရပ်စ်တွေကူးစက်နေတယ်ကိုတွေ့ရတယ်လို့ရုရှားအစိုးရကပြောပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့
ရှားဘွေရာတွေအများကြီးကြုံလာရတော့မယ်ဖြစ်တယ်လို့သုံးသပ်နေကြပါတယ
် Imagine him in the Oval Office facing a real crisis a man you can bait with a
ဒီမိုကရက်သမ္မတလောင်း Hillary Clinton ပြောကြားသွားတာပါသတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်အခုတော့တင်းငွေတွေနေမနဲ့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မနန္ဒာချန်တို့ကကြောပြပေးပါအောင်ခင်ဗျာ
ရုရှားနိုင်ငံကအစိုးရအင်ဂျင်စီတွေကာကွယ်ရေးဌာနကကွန်ထရိုက်တာတွေစတဲ့အဖွဲ့စည်းပေါင်း20လောက်ကကွန်ပျူတာတွေမှာစိုက်ဘာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့ရည်ရွယ်ထားတဲ့ malware virus တွေကူးစက်နေတာကိုတွေ့ရတယ်လို့ရုရှားထောက်လှမ်းရေးအေဂျင်စီဘဟုအစိုးရလုံခြုံရေးဌာန FSB ကပြောပါတယ်အဲ့ဒီ virus တွေနဲ့ internet ကွန်ရက်တွေကိုကူးစက်မှုဟာရုရှားနိုင်ငံအပါအဝင်ကမ္ဘာတစ်ဝန်းကအဆင့်မြင့် cyber တိုက်ခိုက်မှုတွေဖြစ်တဲ့ကွန်ပျူတာတွေကအချက်အလက်တွေကိုခိုးယူတဲ့ software နည်းပညာတွေနဲ့အလားတူတူနေကြောင်း FSB ရဲ့ website မှာစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီတိုက်ခိုက်မှုတွေကိုနောက်ွယ်ကဘယ်သူပြုလုပ်နေတယ်ဆိုတာကိုတော့ရုရှားထောက်လှမ်းရေး agency ကထုတ်ဖော်ပြောကြားခြင်းမရှိပါဘူးဒါပေမဲ့ဒီကြေညာချက်ဟာမကြသေးခင်ကအမေရိကန်ပြည်ထောင်စု Democrat Party နဲ့ပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်းနေအတွက်ရန်ပုံငွေရှာပေးရေးကော်မတီတို့ရဲ့ကွန်ပျူတာတွေကိုထိုးဖောက်ဝင်ရောက်ပြီးအချက်အလက်တွေခိုးယူသွားခဲ့တဲ့သတင်းတွေထွက်လာပြီးမကြာခင်မှာရုရှားအစိုးရရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုနှစ်ခုစလုံးကိုရုရှားနိုင်ငံကပြုလုပ်တယ်ဆိုတာတွေ့ရှိရကြောင်းအမေရိကန်အင်တာနက်လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေနဲ့ဒီမိုကရက်ပါတီအရာရှိတွေကပြောကြားလိုက်တဲ့အတွက် Republican Party သမ္မတလောင်းဒေါ်နယ်ထရန့်အနိုင်ရရေးရုရှားကအမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆော့ဖက်နေသလားဆိုတဲ့ထင်ကြေးပေးပြောဆိုမှုတွေထွက်ပေါ်လာခဲ့ပါတယ်။
စီးရီးယားအစိုးရတပ်ဖွဲ့တွေကလူသားချင်းစာနာထောက်ထားတဲ့အနေနဲ့လမ်းဖွင့်ပေးခဲ့တဲ့အတွက်ဝိုင်းရံပိတ်ဆို့ခံထားရတဲ့အလက်ပိုမျိုးကနေဒါဇင်နဲ့ချီတဲ့မိသားစုတွေထွက်ပြေးနေကြပြီလို့စီးရီးယားနိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။သတင်းပတ်တွေနဲ့ချီစီးရီးယားတပ်ဖွဲ့တွေကဘုံကျဲတိုက်ခိုက်ခဲ့တဲ့ချိန်မြို့ကိုပိတ်ဆို့ထားတာပါ။ကုလသမဂ္ဂအရာရှိတွေနဲ့အကူအညီပေးရေးအဖွဲ့စည်းတွေကတော့မြို့ရင်းမှာခန့်မှန်းခြေလူ3သိန်းလောက်အစာရေစာပြက်လက်မှုတွေကိုရင်ဆိုင်နေကြရတယ်လို့သတိပေးခဲ့ပြီးအကူအညီပေးပို့နိုင်အောင်လမ်းကြောင်းဖွင့်ပေးဖို့ကိုလည်းစီးရီးယားအစိုးရကိုတောင်းဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်မဟာမိတ်အဖွဲ့ကလည်းအလက်ပိုမျိုးအနည်းကအရေးကြီးတဲ့မျိုးတစ်မျိုးရဲ့အချက်အချာနေရာတစ်ခုကိုပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့စစ်သွေးကြွတွေရှိရာနယ်မြေကိုနောက်ထပ်၄ကြောင်းတိုက်ခိုက်မှုတွေတိုးလုံနေတဲ့အကြောင်းပြောဆိုထားပါတယ်။ IS စစ်သွေးကြွတပ်တွေနဲ့နေရာယူထားတဲ့ပြစ်မှတ်တွေရှိရာ Man Beach မြို့အနည်းမှာ၄ကြောင်းတိုက်ခိုက်မှု၁၁ကြိမ်လုပ်ခဲ့တယ်လို့လည်းအမေရိကန်စစ်တပ်ကပြောဆိုပါတယ်။မဟာမိတ်တပ်ဖွဲ့တွေကလည်းအီရတ်မှာရှိတဲ့ IS ပြစ်မှတ်တွေပေါ်လေကြောင်းတိုက်ခိုက်မှု6ချိန်လုပ်ခဲ့တယ်လို့ဆိုပါရယ် VOA ကတ်ဌာနကတော့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့တစ်ချိန်ထဲမှာ Man Beach မြို့လယ်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ပြောဆိုခဲ့ပါရယ
် Belgium နိုင်ငံမှာအသေးခံပြီးအကြမ်းဖက်တိုက်ခိုက်မှုစီစဉ်နေတဲ့အသက်33နှစ်အရွယ်လူတစ်ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အဲ့ဒီအသေးခံတိုက်ခိုက်မဲ့အစီအစဉ်ဟာစီမံကိန်းအစ်စ်မှာပဲရှိနေသေးတယ်လို့ဆိုပါရယ်Noreddin H လို့ခေါ်တဲ့အဲ့ဒီမတင်ကသူကိုတောက်ကြနေနောင်ပိုင်းကတိုင်တက်ဆင်းလိုက်လံရှာဖွေနေစဉ် NATO စစ်ဌာနချုပ်တွေတည်ရှိတဲ့ Leech နဲ့ Mons ဒေသတွေမှာဖမ်းဆီးမိလိုက်တာဖြစ်ပါတယ်။ Noreddin နဲ့ညီအကိုတော်သူ Hamza H ဆိုသူကိုတော့သူနဲ့အတူတစ်ချိန်ထဲမှာဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာဆွဲချက်တစ်စုံတရာမတင်ပဲပြန်လွတ်ပေးလိုက်တယ်လို့ Belgian အစိုးရရှေ့နေရုံးကပြောပါတယ်။အသေးခံတိုက်ခိုက်မှုပြုလုပ်မဲ့အသေးစိတ်အချက်အလက်တွေဖြစ်တဲ့ဘယ်နေရာမှာဘယ်အချိန်တိုက်ခိုက်မယ်ဆိုတာကိုတော့အာဏာပိုင်တွေကထုတ်ပြန်ခြင်းမရှိပါဘူး။ဖမ်းဆီးမိပြီးစုံစမ်းစစ်ဆေး ခံနေရသူဟာဘယ်ဂျီယာနိုင်ငံအတွင်းကတနီယာမှာတိုက်ခိုက်ဖို့စီစဉ်နေသူဖြစ်တယ်လို့သာအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ EU ဥရောပသမဂ္ဂဌာနချုပ်နဲ့နေတိုမဟာမိတ်တပ်ဖွဲ့စစ်ဌာနချုပ်တို့ဟာဘယ်ဂျီယာနိုင်ငံမှာအခြေစိုက်တာဖြစ်ပြီးအဲ့ဒီအဖွဲ့အစည်းတွေရဲ့ယုံအတော်များများဟာမြို့တော်ဘရပ်ဆဲလ်စ်မှာတည်ရှိကြတာဖြစ်ပါတယ်။
တူရကီနိုင်ငံမှာဇူလိုင်လ15ရက်နေ့ကမအောင်မမြင်ခဲ့တဲ့အာဏာသိမ်းဖို့ကြိုးပမ်းမှုပေါ်တူရကီအစိုးရကနှိမ်နှင်းမှုတွေဆက်လုပ်နေရမှာစနေနေ့ကတော့ဒီဖွဲ့စည်းပုံဆိုင်ရာတရားရုံးဝန်ထမ်း60ကိုတာဝန်ကနေဆိုင်းငံ့လိုက်ပါတယ်။အာဏာသိမ်းဖို့ကြိုးပမ်းမှုမှာသူ့အနေနဲ့သူတို့အနေနဲ့ဆက်နွယ်မှုရှိမရှိဆုံးဖြတ်ချက်ချပြီးတဲ့အထိတာဝန်ကနေဆိုင်းငံ့ထားမှာဖြစ်တယ်လို့လည်းတရားရုံးရဲ့ကြေညာချက်ကဖော်ပြခဲ့ပါတယ်။တခြားဝန်ထမ်း10ယောက်ကတော့ထုတ်ပြစ်ခံခဲ့ရပြီးဇူလိုင်လ18ရက်နေ့မှာဖမ်းဆီးခံခဲ့ရပါတယ်။အစ္စတန်ဘူမြို့ကအများစုဖြစ်ပြီးတော့အန်ကာရာမြို့ကအနည်းချင်းပါဝင်တဲ့ဖမ်းဆီးခံစစ်သား800ကျော်ကိုတူရကီတရားရုံးတွေကပြန်လွှတ်ပေးလိုက်ကြောင်းနိုင်ငံပိုင်အနာဒိုလူသတင်းဌာနကကြေညာခဲ့တဲ့တစ်ချိန်တည်းမှာပဲနိုင်ငံရဲ့အမြင့်ဆုံးတရားရုံးမှာအရေးယူမှုတွေထွက်ပေါ်လာတာဖြစ်ပါတယ်။သမရရီဆက်တေးအာရိုဝန်ကတော့သူ့ပေါ်စော်ကားမော်ကပြောဆိုခဲ့သူတွေကိုတစ်ချိန်တစ်ခါအဖြစ်နဲ့ညညွရဲကိုရှေ့ရှုပြီးတော့စွပ်စွဲထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းပေးမယ်လို့ပြောဆိုထားကြောင်းအစိုးရပိုင်းတရင်မှာဖော်ပြထားပါတယ်ဒါပေမဲ့အကြံဖက်ဝါရီအုပ်စုတွေရဲ့အဖွဲ့ဝင်ဖြစ်ဆွဲချက်နဲ့တရင်သမား18ယောက်ကိုတူရကီအစိုးရကဖမ်းဆီးထားပြီးတော့အနောက်နိုင်ငံကဝေဖန်သူတွေကိုလည်းသမရအာရိုဝန်ကဝင်မဆွတ်ဖို့ပြောဆိုထားတာဖြစ်ပါတယ်
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3 ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ယူဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတော်၏အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံကိုလာလည်ဖို့အစီအစဉ်ရှိကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဘိုဂျိုကြည် VK ဆင်းကိုပြောကြားခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။လာအိုစ်နိုင်ငံဗျန်ချန်းမြို့မှာကျင်းပတဲ့23ကြိမ်မြောက်အာဆီယံဒေသရင်းလုံခြုံရေးဆိုင်ရာဆွေးနွေးပွဲပြင်ပမှာတရားတွေ့ဆုံစဉ်အဲ့ဒီလိုပြောကြားခဲ့တာဖြစ်ပြီးဒီတွေ့ဆုံမှုအတွင်းအိန္ဒိယနိုင်ငံကမြန်မာနိုင်ငံကိုကူညီမဲ့ကနအတိအသည့်ကိုလည်းဆွေးနွေးကြရတယ်လို့ဆိုပါတယ်။မြန်မာအစိုးရဟာအိန္ဒိယနိုင်ငံကလက်ရှိဆောင်ရွက်နေတဲ့နေအောင်ကြီးစွန့်အင်သုံးနည်းပညာနဲ့လမ်းဖောက်တဲ့နေရာမှာစွန့်ပစ်ပစ္စည်းတွေပြန်လည်အသုံးပြုတဲ့နည်းပညာတွေကိုစိတ်ဝင်စားကြောင်းလည်းပြောကြားခဲ့တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံဘက်ကလည်းမြန်မာနိုင်ငံရဲ့ဒီမိုကရက်တစ်အစအဦးတွေအားကောင်းလာရေးအထူးသဖြင့် Federal War ဘဟုနဲ့ဒေသန္တရအစိုးရတွေရဲ့ဆက်ဆံရေးအာဏာခွဲဝေသုံးဆွဲရေးတရားစတာတွေကိုဗဟိုနဲ့ပြည်내အစိုးရတွေဘလို့မျှဝေတုံးဆွဲတဲ့ပုံစံစတာတွေကိုမြန်မာလွတ်တော်ကိုယ်စားလှယ်တွေကိုတင်နန်းပို့ချပေးလို့ကြောင်းဝန်ကြီးဆင်းကအတိအပြီးပြောကြားခဲ့တယ်လို့ဆိုပါတယ်အလားတူပဲမြန်မာနိုင်ငံစစ်တွေစစ်ကမ်းနဲ့ကလကတ္တာစစ်ကမ်းအကြားဆက်သွယ်ပေးမဲ့ကလဒန်ဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမကြီးတိစောက်ရေးစီမံကိန်းတွေကိုမြန်မာအစိုးရကထောက်ခံကြောင်းပြန်လည်ပြောကြားခဲ့တယ်လို့ဆိုပါတယ်
လူလက်ခွင့်ကိုလူလာသူဟောင်ကောင်ကထိတ်တန်းနိုင်ငံရေးသမားတအူးဟာစက်တင်ဘာမှာပြုလုပ်မယ်လွှတ်တော်ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်တားမြစ်ခံလိုက်ရပါတယ်။ဟောင်ကောင်ဟာတရုတ်ပြည်မှာကြီးကနေခွဲထွက်လို့မရတဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ဆိုတာကိုလက်ခံကြောင်းသတ်မှတ်ချက်သစ်မှာလက်မှတ်ထိုးဖို့ညှင်းဆန်ခဲ့ကြတဲ့ဒီမိုကရေစီလူလာသူကိုယ်စားလှယ်အနည်းဆုံး73ဦးထဲကတအူးထဲမှာတအူးထဲ73ဦးထဲကတအူးဖြစ်တဲ့ဟောင်ကောင်အမျိုးသားရေးပါတီကိုထူထောင်သူအန်တီချန်လေတအူးပါဝင်ဖြစ်ပါတယ်။ဒါကြောင့်ဟောင်ကောင်ဆိုရသူဟာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အရေးချင်းမပြည့်မှုဘူးဆိုပြီးတော့စနေနေ့ကကြေညာခဲ့ပါတယ်။ဟောင်ကောင်လွတ်လပ်ရေးကိုထောက်ခံသူချန်ရဲ့ပါတီကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးတော့နိုင်ငံရေးရည်တည်ချက်တွေကြောင့်ကိုယ်စားလှယ်တအူးအဖြစ်ရှင်ပြိုင်ခွင့်မပေးခဲ့တာကိုဂုဏ်ယူကြောင်းနဲ့ဒီမိုကရေစီကိုထောက်ခံတဲ့တခြားပါတီတွေအနေနဲ့လည်းရွေးကောက်ပွဲကိုသဘိမ့်မှောက်ကြဖို့တိုက်တွန်းပြောဆိုထားပါတယ်။တရုတ်ဆိုရရဲ့တနိုင်ငံစနစ်နှမျိုးမူဝါဒကိုပါတီအများစုလက်ခံထားကြပေမဲ့တရုတ်နိုင်ငံကနေလွတ်လပ်ရေးရဖို့ပျောင်ပျောင်တင်းတင်းကြေညာမှုတွေကြောင့်နိုင်ငံရေးအရပြင်းထန်တဲ့သဘောထားတွေရှိနေဆဲဖြစ်တာကိုပြသရာရောက်ပါတယ်
။အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကတက်ဆတ်ပြည်နယ်မှာစနေနေ့မနေ့အစောပိုင်းကမီးပုံးပြန်ပြက်ကျသွားတဲ့အတွက်မီးပုံးမှန်မပါသွားတဲ့16ဦးစလုံးသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။မီးပုံးပြန်ဟာပြန်တန်းနေစဉ်အတွင်းမီးလောင်သွားတဲ့အတွက်စကြက်မြေပေါ်ကိုပြက်ကျသွားခဲ့တာလို့ FAA ဗဟုအစိုးရလေကြောင်းအုပ်ချုပ်ရေးအဖွဲ့ပြောခွင့်ရကဆိုပါတယ်တည်ဆုံသွားသူတွေဘသူတွေဖြစ်တယ်ဆိုတာသိရှိနိုင်မှုဒေသခံရအာဏာပိုင်တွေကစူးစမ်းနေတယ်လို့ဆိုပါတယ်ဒီကိစ္စကို FAV ကစုံစမ်းစစ်ဆေးနေပြီး NTSB အမျိုးသားတည်ယူပို့ဆောင်ရေးလုံခြုံရေးဘုတ်အဖွဲ့ကတာဝန်ရှိသူတွေလည်းအခင်းဖြစ်ပွားတဲ့နေရာကိုတွားနေကြပြီလို့ဆိုပါတယ်ပြက်ကျမှုကြောင့်လူအများပြားတည်ဆုံသွားတယ်ဆိုတာကို NTSB ပြောခွင့်ရကအတိအပြုပြောဆိုပါတယ်ပြတ်ကျတဲ့နေရာဟာ Texas ပြည်နယ်မြို့တော် Austin မြို့နယ်ကီလိုမီတာ50လောက်ဝေးတဲ့လေကွင်းတွေရှိတဲ့အရာမှာဖြစ်ပါတယ် Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကလည်းမိဘုံပြန်ပြတ်ကျတယ်ဆိုတာကိုအတိအပြုပြောကြားလိုက်ပြီးတည်ဆုံသွားသူတွေအတွက်ဝိုင်းပြီးဆူတောင်းပေးကြဖို့ပြည်နယ်သူပြည်နယ်သားတွေကိုမေတ္တာရက်ခံလိုက်ပါတယ
်ပုံရဟမင်းကြီး Francis ကစနေနေ့နောက်ပိုင်းသူ့ရဲ့ပိုလန်ခီးစဉ်အဆုံးသတ်ခံနီးမှာအစွန်းရောက်ဝါဒရဲ့မှွေနောက်ဖျက်ဆီးမှုနဲ့ကဘာကြီးမှာစစ်မဲ့ဖြစ်ပွားနေမှုကိုရှုံချခဲ့ပြီးတော့ဆီးရီးယားနဲ့ပြည်ပခဖြစ်ပွားနေတဲ့တခြားနေရာတွေအတွက်ဆူတောင်းပေးကြဖို့ကိုလူငယ်ပရိသတ်ကြီးကိုတိုက်တွန်းခဲ့ပါတယ်ရာစုနှစ်ပေါင်းများစွာအီတလီလူမျိုးမဟုတ်တဲ့ပထမဆုံးပုံရဟမင်းကြီးဖြစ်မလာခင်ကာရီနယ်ဖုံးတော်ကြီးအဖြစ်စိန့်ဂျွန်ပေါ်စကန်အမှုထမ်းခဲ့တဲ့ပိုလန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့လည်းဖြစ်ရိုမန်ကက်သလစ်ဘာသာကိုအဓိကကိုးကွယ်တဲ့ကရာကော့မြို့မှာပုံရဟမင်းကြီးရောက်ရှိနေတာဖြစ်ပါတယ်မြို့လေကောင်အနီးကပန်းညံကြီးတစ်ခုမှာထောင်ပေါင်းချီတဲ့ကက်သလစ်ဘာသာဝင်လူငယ်တွေနဲ့ကမ္ဘာလူငယ်များနေကိုဆင်နွှဲมาလည်းဖြစ်ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မန္နနာချန်တို့ကပြောပြခဲ့ကြတာပါ VOA ကနေထုတ်လင်းနေတဲ့ဒီအစီအစဉ်ကို Internet စာမျက်နှာမှာ burmese.voanews.com စာမျက်နှာကနေတက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြခြင်းပါတယ် American ပြည်ထောင်စုကအဓိကနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ Democrat နဲ့ Republican ပါတီတို့ရဲ့သမရကိုယ်စားလှယ်လောင်းရွေးချယ်မှုကာလတွေအတွင်းကစိတ်လှုပ်ရှားစရာအံ့ဩစရာမကောင်းသေးဘူးလို့ယူဆကြမယ်ဆိုရင်တော့အခုပါတီနှစ်ခုစလုံးက Hillary Clinton နဲ့ Donald Trump တို့ကိုသမရကိုယ်စားလှယ်လောင်းနေအဖြစ်အတီးတီးရွေးချယ်လိုက်ကြပြီဖြစ်တဲ့အတွက်ရှေ့မှာတော့စိတ်လှုပ်ရှားပွေရာအများကြီးတွေ့လာရမှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲကိုယ်စားလှယ်လောင်းနှစ်ဦးအနေနဲ့ရင်ဆိုင်ရမယ့်အခက်အခဲတွေလည်းအများအပြားရှိနေတာပါဒီအကြောင်းကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်
And so, my friends, it is with humility, determination, and boundless confidence in America's promise that I accept your nomination for President of the United States.
2016ခုနှစ် American သမ္မတရွေးကောက်ပွဲရဲ့ကိုယ်စားလှယ်လောင်းနေဖြစ်ကြတဲ့ Hillary Clinton ရော Donald Trump ပါနှစ်ဦးစလုံးဟာသူတို့ပါတီအသီးသီးရဲ့သမ္မတကိုယ်စားလှယ်လောင်းနေဖြစ်လာကြဖို့အတွက် primary လို့ခေါ်တဲ့ပါတီတွင်းပနာမရွေးချယ်မှုတွေအတွင်းပါတီဝင်အဖြစ်မှတ်ပုံတင်ထားကြသူတွေသူတို့ကိုထောက်ခံအားပေးကြဖို့တစ်နှစ်လောက်နီးပါးမဲဆွယ်စီကြုံခဲ့ကြရတာပါဒါပေမဲ့မဆန္ဒရှင်တွေဟာအရင်ရွေးကောက်ပွဲတွေနဲ့မတူဘဲသူတို့ကိုသူတို့ဘယ်ပါတီဝင်မှမဟုတ်တဲ့တတိပုဂ္ဂလတွေအဖြစ်သတ်မှတ်လာကြတဲ့အတွက်သမ္မတရောင်းတွေကလည်းဒီရွေးကောက်ပွဲကာလအတွင်းသူတို့ကိုအဓိကထားစီယုံကြရမှာဖြစ်ပါတယ်ဒါကြောင့်လဲနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအနိုင်ရရေးအတွက်ဒီတတိပုဂ္ဂလတွေဟာအရေးအပါဆုံးမဲဆန္ဒရှင်တွေဖြစ်လာပါတယ်မဲဆွယ်စီယုံမှုတွေအတွက်ပါတီရမုံငွေဟာအရေးကြီးပါတယ်ဒါကြောင့်လဲသမ္မတကိုယ်စားလှယ်လောင်းတဲ့ဦးစလုံးဟာငွေကြေးတက်နိုင်တဲ့ထောက်ခံသူတွေအနေနဲ့သူတို့ရဲ့ကမ်ပိန်းအတွက်အလူငွေတွေထည့်ဝင်ကြဖို့စီယုံကြရမှာဖြစ်ပါတယ်ရွေးကောက်ပွဲကာလအတွင်းဒေါ်လာတန်းရာနဲ့ချီသုံးဆွဲကြရတာကြောင့်ရမုံငွေအလုံးအလောက်ရခြင်းမရခြင်းဆိုတာဟာရွေးကောက်ပွဲအနိုင်ရှုံးကိုပါအဆုံးဖြတ်ပေးနိုင်တာကြောင့်ကို့ပြိုင်ဘက်တဲ့တာအောင်ရမုံငွေကိုအပြိုင်ဆိုင်ရှာကြရတာပါအမေရိကန်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနောက်ဆုံးထုတ်ပြန်တဲ့စီးရင်စရာတွေအရကလင်တန်ရဲ့ကမ်ပိန်းဟာလက်ရှိမှာဒေါ်လာ44တန်းရှိနေပြီးထရမ့်ရဲ့ကမ်ပိန်းကတော့ဒေါ်လာတန်း20ရှိတယ်လို့ဆိုပါတယ်ဟယ်လရီကလင်တန်ဟာရွေးကောက်ပွဲကာလအတွင်းအခုချိန်ထိဒေါ်လာတန်း230သုံးဆွဲခဲ့ပြီးဒေါ်နယ်ထရမ့်ကတော့81တန်းသုံးဆွဲခဲ့တယ်လို့ဆိုပါတယ်သမ္မတဘရက်အိုဘားမာ2012ခုနှစ်မှာပြန်လည်ရွေးကောက်ခံရဖို့အတွက်ဒေါ်လာ985တန်းသုံးဆွဲခဲ့ရတယ်လို့ဆိုပါတယ်နေတဲ့သူကရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကတော့ပါတီတွင်းပနာမရွေးကောက်ပွဲကာလတွေတုန်းကနဲ့ကြွားချမှုရှိမှာမဟုတ်ပါဘူး။ဒါပေမဲ့ swing state လို့ခေါ်တဲ့ရွေးကောက်ပွဲအနိုင်ရှုံးကိုအဆုံးဖြတ်ပေးနိုင်တဲ့အနေအထားရှိပြီးဘယ်ပါတီကိုမဲပေးမယ်လို့ယတိပြမဆုံးဖြတ်ရသေးတဲ့ပြည်နယ်တွေကိုအဓိကအာရုံစိုက်စည်းရုံးကြရမှာဖြစ်ပါတယ်။ဒီနှစ်မှာတော့ Florida, Ohio နဲ့ Pennsylvania စတဲ့ပြည်နယ်တွေကတော့အရေးပါတဲ့ဆုံးဖြတ်ချက်ပေးနိုင်မဲ့ပြည်နယ်တွေဖြစ်ပါတယ်။ရွေးကောက်ပွဲမှာဒုတိယအရေးပါတဲ့အချက်ကတော့စကားစစ်ထိုးပွဲတွေပဲဖြစ်ပါတယ်။သမ္မတကိုယ်စားလှယ်လောင်းနှစ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ရဲ့စကားစစ်ထိုးပွဲ၃ကြိမ်ကျင်းပဖို့ရှိတာမှာပထမဆုံးအကြိမ်စကားစစ်ထိုးပွဲကိုတော့စက်တင်ဘာလ26ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်။ဒ ဒုတိယစကားစစ်ထိုးပွဲကိုတော့အော်တိုဘာလ9ရက်နေ့နဲ့တတိယနဲ့နောက်ဆုံးစကားစစ်ထိုးပွဲကိုတော့အော်တိုဘာလ19ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဒုသမ္မတလောင်းနှုတ်ဖြစ်ကြတဲ့ဒီမိုကရက်ပါတီကဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတင်ကိန်းနဲ့ရီပဘလီကန်ပါတီကအင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန်စတိုကတော့အော်တိုဘာလ4ရက်နေ့မှာစကားစစ်ထိုးပွဲတစ်ကြိမ်သာပြုလုပ်ဖို့ရှိပါတယ်။စကားစစ်ထိုးပွဲတွေမှာတော့ပါတီမဲဆွယ်စည်းရုံးပွဲတွေမှာထောက်ခံသူပေးသက်တဲ့ရှေ့စကားပြောရတာမျိုးမဟုတ်တဲ့အတွက်ကိုယ်စလေလောက်နှုတ်အကြာကမူဝါဒဆိုင်ရာကွဲပြားမှုတွေကိုအသေးစိတ်နည်းနည်းချွတ်ချွတ်လေ့လာသိရှိခွင့်ရကြမှာပါ။ဒေါ်နယ်ထရမ့်ဟာအုပ်ချုပ်ရေးအတွေ့အကြုံမရှိသူ၊စိတ်အတဲ့ကျမြန်တဲ့သူ၊ပြောချင်ရာရှောက်ပြောနေသူတို့ဖြစ်ပြီးသမ္မတအရေးအချင်းနဲ့ပြည်စုံသူမဟုတ်ဘူးလို့ဒီမိုကရက်ပါတီညီလာခံမှာဟယ်လရီကလင်တန်ကမိမောင်းထိုးဝေဖန်ခဲ့ပါတယ်
။ Imagine him in the Oval Office facing a real crisis.A man you can bait with a tweet.
ဒါကရုံးခန်းထဲမှာ Donald Trump ရှိနေတဲ့အချိန်တကယ်လက်တွေ့ပဋိပက္ခတွေနဲ့ရင်ဆိုင်ရတဲ့အခြေအနေကိုစဉ်းစားကြည့်ပါ။ tweet လုပ်ပြီးတော့မြူဆယ်လို့ရတဲ့လူတအုပ်ဟာ nuclear cloud ကိုနှိပ်ပိုင်ခွင့်ရှိတဲ့သူအဖြစ်ယုံကြည်ထားလို့ရနိုင်မဲ့သူတအုပ်မဟုတ်ပါဘူး
။ Donald Trump ကတော့ Hillary Clinton ဟာသမ္မတ Obama ရဲ့မပြီးဆုံးသေးတဲ့ policy တွေလုပ်ငန်းစဉ်တွေကိုဆက်လက်အကောင့်ထဲပေါ်မဲ့သူဖြစ်တယ်လို့ဆိုပြီးပြီးခဲ့တဲ့သတင်းပတ်တွင်ပြုလုပ်တဲ့ message စီရင်မှုတစ်ခုမှပြောကြားခဲ့ပါတယ
်။ We can't go for another 4 years of Obama because that's basically what crooked Hillary Clinton is.
We can't သမ္မတ Obama ရဲ့အစိုးရကိုနောက်ထပ်၄နှစ်သက်တမ်းကျွန်တော်တို့တိုးမပေးနိုင်ပါဘူး။ Hillary Clinton ကိုရွေးကောက်တင်မြှောက်တာဟာဒီတိုင်းပဲဖြစ်နေပါလိမ့်မယ်။သမ္မတ Obama ကိုနောက်ထပ်၄နှစ်ကျွန်တော်တို့ထပ်မပေးနိုင်ပါဘူ
းဒီရွေးကောက်ပွဲမှာအရေးပါတဲ့နောက်ဆုံးတစ်ချက်ကတော့မဲဆန္ဒရှင်တွေမနစ်သက်တဲ့အချက်ကိုဘယ်လိုကြော်လွှားနိုင်အောင်လှုပ်ဆောင်ကြမလဲဆိုတဲ့အချက်ဖြစ်ပါတယ်အရင်ရွေးကောက်ပွဲတွေမှာပါတီတစ်ခုအကြား policy အရမတူညီမှုတွေကိုတိုက်ခိုက်ကြုံနေမှာပဲဒီနေ့ရွေးကောက်ပွဲရဲ့ထူးခြားချက်ကတော့စန့်ကျင်ဘက်ပါတီဝင်တွေကပြိုင်မဲ့ကိုယ်စားလှယ်လောင်းကိုမနစ်သက်မှုဟာအဆုံးစွန်ကိုရောက်နေပြီးကိုယ်စားလှယ်လောင်းနှုတ်စလုံးဟာလည်းအရင်သမ္မတကိုယ်စားလှယ်လောင်းနေလို့မဟုတ်ဘဲလူကြိုက်အ ਨੇ ဆုံးတွေဖြစ်နေတဲ့ကိစ္စပါဒါကြောင့်လဲနှစ်ဦးစလုံးဟာသူတို့မှာရှိတဲ့မဆန္ဒရှင်တွေမကြိုက်နေတဲ့အချက်တွေကိုကြော်လွှားနိုင်ဖို့အစွမ်းကုန်စ조사လုပ်ယူကြရမှာဖြစ်ပါတယ်ဒီရွေးကောက်ပွဲဟာမကောင်းတဲ့အချက်တွေကိုအပြန်အလှန်ထောက်ပြကြတဲ့အကြီးတန်းတဲ့ရွေးကောက်ပွဲတစ်ခုဖြစ်နိုင်တယ်လို့ Wall Street Journal ကဝါရင်သတင်းတော့ Jerusalem ကသုံးသပ်ပါတယ
် maybe a very messy one maybe an ugly one maybe a not nice one I think
ဒီရွေးကောက်ပွဲဟာရှုပ်ထွေးတဲ့အကြီးတန်းတဲ့သိမ်မွေ့နုညံ့မှုကင်းမဲ့တဲ့ရွေးကောက်ပွဲဖြစ်လာနိုင်ပါတယ်လူတွေကြိုက်တာမကြိုက်တာအပါထားဒီရွေးကောက်ပွဲဟာမဲဆန္ဒရှင်တွေအနေနဲ့ကိုယ့်ကိုကြိုက်နှစ်သက်လို့မဲပေးတယ်ဆိုတာထက်တစ်ဖက်လူကိုမဲမပေးကြဖို့အတွက်မဲဆွယ်စီုံကြမဲ့ရွေးကောက်ပွဲဖြစ်လာပါလိမ့်မယ
်အခုချိန်ထိကောက်ခံထားတဲ့လူမှုစစ်တမ်းတွေအရာကတော့ကိုယ်စလဲလောက်နှစ်ဦးအကြာဘသူနိုင်မယ်ဆိုတာအတက်မပြောနိုင်သေးတဲ့အနေအထားမှာရှိနေပါတယ်ခင်ဗျာ
နည်းပညာနဲ့ပတ်သက်လို့ကမ္ဘာတဝန်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် view မြန်မာပိုင်းကတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ခင်ဗျာမြန်မာနိုင်ငံမှာအစီအစဉ်တင်ကြရတဲ့စနစ်ဆက်လက်ထားရှိဖို့မသင့်တော့ဘူးလို့လူ့အခွင့်အရေးအဖွဲ့အစည်းတစ်ခုကထောက်ပြဝေဖန်လိုက်တဲ့အကြောင်းမကြာခင်မှာတင်ပြဖို့ရှိပါတယ်အခုတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ကုလသမဂ္ဂ UNESCO အဖွဲ့ကသတ်မှတ်ထားတဲ့စံနှုန်းတွေပေါ်မှာအခြေခံပြီးရေးသားထားတဲ့မြန်မာမီဒီယာအကဲဖြတ်မှုသုတေသနစာရန်းကိုဦးအောင်ခင်ကသုံးသပ်ရေးသားထားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြမှာဖြစ်ပါတယ
်။ဘင်္ဂါအခြေစိုက် UNESCO ကုလသမဂ္ဂအဖွဲ့ကွင်းနဲ့ Copenhagen အခြေစိုက် IMS မီဒီယာကူညီရေးအဖွဲ့တို့ပူးပေါင်းပြီးမြန်မာမီဒီယာကိုအကဲဖြတ်တဲ့စာရန်းတစ်စောင်မကြာမီကထုတ်ဝေလိုက်ပါတယ်2014မေလက2016ဧပြီလအထိနှစ်နှစ်နီးပါးအချိန်ယူပြီးသူတေပီ32ဦးလေ့လာသုံးသပ်ထားတဲ့132မျက်နှာစာရန်းဖြစ်ပါတယ်မီဒီယာတိုးတက်ဖွံ့ဖြိုးမှုကိုအကဲဖြတ်ရမှာ UNESCO အဖွဲ့ကသတ်မှတ်ထားတဲ့စံနှုန်းတွေအပေါ်မှာအခြေခံတယ်လို့ဆိုပါတယ်စာရန်းအမည်က assessment of media development in Myanmar ဖြစ်ပြီးပေါင်းစုံကအကဲဖြတ်ထားတာဖြစ်ပါတယ်။စာရန်ပါဆွေးနွေးချက်တွေဟာမြန်မာလူပေါင်းတစ်ခုလုံးကိုအမြဲတမ်းရှင်သန်တိုးတက်ဖို့အတွက်အရေးကြီးတယ်လို့ UNESCO ကယုံကြည်ကြောင်းဒါရိုက်တာဂွမ်ဂျူကင်းကဤတမ်းမှာရေးထားပါတယ်။မီဒီယာပါဝင်နိုင်တဲ့အခန်းကဏ္ဍကိုအမျိုးအစား၅မျိုးကွဲပြီးတင်ပြထားပါတယ်။တင်တော်တဲ့စီမင်းရှိရေးဟာပထမအမျိုးအစားဖြစ်ပါတယ်။စာပေစီစီရေးကိုဖျက်သိမ်းပြီးမီဒီယာဥပဒေတွေပြဋ္ဌာန်းလာလို့လွတ်လပ်စွာတင်ပြလာကြပြီးမယ်။ကိုလိုနီကဲ့ဥပဒေတွေကိုတုံ့ပြန်ထောင်ချနိုင်တာမို့လွတ်လပ်စွာထုတ်ပေါ်ရေးသားခွင့်ကိစ္စမှာမရေရာမသေးကြတာတွေအများကြီးရှိနေတယ်လို့ဆိုပါတယ်
။မြန်မာမီဒီယာလောကမှာစာနယ်ဇင်း၊ရေဒီယိုနဲ့ရုပ်မြင်သံကြားစသဖြင့်မျိုးမျိုးရှိပြီးပိုင်ဆိုင်မှုမျိုးမျိုးရှိနေလို့ပြဿနာပေါ်ပုံကိုတင်ပြထားပါတယ်။စာနယ်ဇင်းမှာပုဂ္ဂလိကတွေကိုလုတ်ခွင့်ပေးလိုက်ပြီးမဲ့အရင်းအနှီးနဲ့ဖြန့်ဖြူးရေးအင်အားကောင်းတဲ့အစိုးရသတင်းစာတွေကဆက်ပြီးလွှမ်းမိုးနေတာကြောင့်ပုဂ္ဂလိကသတင်းစာတွေတိုးတက်ဖွံ့ဖြိုးဖို့အခက်အခဲရှိတယ်လို့ဆိုပါတယ်။ရေဒီယိုနဲ့ရုပ်မြင်သံကြားလုပ်ငန်းဟာအစိုးရပိုင်းဖြစ်စတင်ခဲ့တဲ့မီဒီယာတွေဖြစ်တာမို့ပုဂ္ဂလိကလုတ်ခွင့်ရလာတော့လေအစိုးရနဲ့လက်တွဲတဲ့ဖက်ဆက်လုပ်ငန်းအဖြစ်ပေါ်ထွက်လာပါတယ်။ရေဒီယိုရုပ်မြင်သံကြားတစ်ခုချင်းပြန်ကြားရေးဌာနနဲ့တိတ်တဆိတ်ကန်ထရိုက်လုပ်တာမို့စစ်အစိုးရရဲ့ခရိုနီတွေကဒီလုပ်ငန်းမှာကြီးစိုးကြပါတယ်။ VOA, RFA နဲ့ BBC ရဲ့အခန့်ကဏ္ဍကိုတော့စာရန်မှာခြံလှပ်ထားပါတယ်
။ Democracy Deletion တန်ရေးမှာမီဒီယာဟာသရုတ်တမန်တိုင်အဖြစ်တာဝန်ထမ်းဆောင်နိုင်ပုံကိုတင်ပြထားပါတယ်။ပုံနဲ့မီဒီယာမှာမြန်မာအလင်းနဲ့ဂျင်းဘုံကလောကြီးအုပ်ထားပြီးရေဒီယိုနဲ့ရုပ်သံမှာ MRTV ကတိုင်းရင်းသားဘာသာအလုံးကိုထုတ်လွှင့်နေပါတယ်။ပြည်သူလူထုအများစုဟာအစိုးရပြောတဲ့သတင်းကိုအများဆုံးကြားရပါတယ်။ဒါလို့အခြေအနေမှာဗက်ပေါင်းစုံကသတင်းရဖို့အခက်အခဲအများကြီးရှိပါတယ်။ဖက်ဆက်ရုပ်တံလွှင့်ဌာနတွေဟာဖျော်ဖြေရေးကိုသာအဓိကထားကြပါတယ်။ရှိနေတဲ့မီဒီယာကောင်စီတွေဟာအဆင့်အတန်းရှိဖို့နဲ့ဗက်မလိုက်ဖို့အတွက်တာဝန်မယူနိုင်သေးပါဘူး။အစိုးရသတင်းစာဟာမြေသိမ်းမှုအခရီးလိုက်စားမှုနဲ့မွေးရစေးအမှုဖော်ပြတာကနည်းပြီးအစိုးရကိုအမွန်းတင်တာများပါတယ်။ဒါပေမဲ့အစိုးရပေးတဲ့သတင်းကိုအများပြည်သူကယုံကြည်ကြပါတယ
်။လုံခြုံစိတ်ချစွာ AACC အလုံးမလုံးနိုင်တဲ့မီဒီယာသမားကိုဗတ်မလိုက်ဖဲအမှန်တရားဖော်ထုတ်လိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး။သတင်းမှန်ဖော်ပြဖို့ထက်မိမိအန်ဒရယ်ကင်းရေးကပိုပြီးအရေးကြီးနေပါတယ်။မီဒီယာလူလောက်ခွင့်မြင့်တင်ဖို့အစိုးရကကြိုးပမ်းပေမဲ့ရတပ်ဖွဲ့အထူးသဖြင့် SB အထူးတပ်ဖွဲ့နဲ့စစ်တပ်ကမီဒီယာသမားတွေကိုအန်ဒရယ်ပေးနေစေဖြစ်ပါတယ်။မီဒီယာလောကမှာအရေးအတွက်များလာသလောက်အကြီးအသေးနဲပါနေတာကိုလည်းစမ်းစစ်ထားပါတယ်မြန်မာပြည်မှာမီဒီယာသမား4000ကျော်ရှိတယ်လို့ခန့်မှန်းပေမဲ့အများစုဟာဝါရင့်သတင်းသမားတွေမဟုတ်ပါဘူးအခြေခံမီဒီယာသင်တန်းနဲ့အခြေခံအင်္ဂလိပ်စကားပြောသင်တန်းတွေပေးဖို့အပူတပြင်းလိုအပ်တယ်လို့ဆိုပါတယ်ဒီနေရာမှာမီဒီယာအသင်းတွေလည်းတတ်နိုင်ဖို့မရဘူးလို့ဆိုပါတယ
်လွတ်လပ်တဲ့သတင်းမီဒီယာရှင်းတန်းထိထွားရေးအတွက်မီဒီယာအခြေခံအဆောက်အဦမလုံမလောက်ဖြစ်နေပုံကိုလည်းတင်ပြထားပါတယ်တယ်လီကွန်လုပ်ငန်းကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်မြန်မာပြည်မှာတယ်လီကွန်ကုမ္ပဏီကြီး၃ခုရှိလာပြီးလက်ကင်ဖုန်းဈေးကျလာတဲ့အတွက်၃ဆွဲသူ၂၉သန်းလောက်ရှိတယ်လို့မနစ်ကခန့်မှန်းပါတယ်။အင်တာနက်ကိုအခြေခံတဲ့ Facebook Messenger, Email စသဖြင့်အသုံးများလာပါတယ်။ဒါပေမဲ့ကြီးလန်မှာတော့ရေဒီယိုနဲ့ရုပ်သံကိုအားကိုးကြပါတယ်။လက်ကင်ဖုန်းသုံးမှုဟာမြို့ပြက63ရာခိုင်နှုန်းဖြစ်ပြီးကြီးလက်က28ရာခိုင်နှုန်းရှိပါတယ်။အင်တာနက်သုံးတဲ့အတိုင်းအတာကိုသိနိုင်ဖို့ခက်ခဲပေမဲ့လက်ကင်ဖုန်းအသုံးများလာသလိုအင်တာနက်သုံးဆွဲမှုလည်းတိုးပွားလာလိမ့်မယ်လို့ကန့်မှန်းပါတယ်။ကမ္ဘာအင်တာနက်နဲ့ဆက်သွယ်နိုင်မှုအတွက်ရေအောက်ကျိုးကိုစင်ကာပူနဲ့ဆက်သွယ်ထားပြီးမြေပေါ်ကျိုးနဲ့ထိုင်းကိုဆက်သွယ်ထားပါတယ်။အင်တာနက်သုံးဆွဲမှုတိုးပွားလာတဲ့ဆိုပေမဲ့အပြည်ပြည်ဆိုင်ရာတယ်လီကွန်သမဂ္ဂရဲ့2023စာရင်းအရ166နိုင်ငံမှာမြန်မာအဆင့်ဟာ150ဖြစ်နေပြီးကမ္ဘာစီးပွားရေးဖိုရမ်ရဲ့2014စာရင်းမှာ148နိုင်ငံမှာမြန်မာအဆင့်က146ဖြစ်နေလို့အင်တာနက်မှာမြန်မာဟာအဆင့်အနှိမ့်ဆုံးဖြစ်နေပါတယ်ခင်ဗျာ
အခုတခါဆက်လက်နားဆင်ရမှာကအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာပဲဖြစ်ပါတယ်ဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ်
ဒီရင်ဘာအင်္ဂလိပ်အမေရိကန်ဆာကန်ဒါမဖီလာဒယ်ဖီးယားမှာမကြာမီကကျင်းပပြီးစီးခဲ့တဲ့ဒီမိုကရက်တစ်ပါတီညီလာခံမှာအထင်ကြီးပုဂ္ဂိုလ်တွေပြောကြားခဲ့တဲ့မိကုံးတွေမှာ ထဲ့သွင်းသုံးနှုန်းခဲ့တဲ့ idiom အသုံးတချို့ကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြပေးမှာကတော့
pass the baton
ဖြစ်ပါလေဆာလုံးပေါင်းက TO2 PASS to pass ကလက်ဆင့်ကံပေးတာ THE the BATON the baton ကဒုတ်တို့ဖြစ်ပြီးစကစုတစ်ခုရဲ့တရိုက်အဓိပ္ပာယ်ကတော့ဒုတ်တို့ကိုလက်ဆင့်ကံပေးတာဖြစ်ပါလေဒီနေရာမှာ the baton ကတမန်ဒုတ်တို့မဟုတ်ပါဘူးလက်ဆင့်ကံအပြည့်ပြိုင်ပွဲတွေမှာအပြည့်သမားတွေတဦးနဲ့တဦးလက်ဆင့်ကံပေးရမှာအသုံးပြုတဲ့ဒုတ်တို့မျိုးကိုဆိုလိုတာဖြစ်ပါလေဤစဉ်ဘဝမှာ idiom အသုံးကတော့ယာဒူးတာဝင်ကိုလက်ဆင့်ကံလွှဲပြောင်းပေးတာဖြစ်ပါလေဒီမိုကရက်ပါတီညီလာခံမှာပြောကြားခဲ့တဲ့သူ့ရဲ့မိကုံးမှာသမ္မတတက်တန်းနှစ်ကြိမ်ထမ်းဆောင်ခဲ့ပြီဖြစ်တဲ့သမ္မတအိုဘားမားအနေနဲ့သူ့ရဲ့သမ္မတနောက်ဆုံးတက်တန်းအကုန်ဖြစ်တဲ့အတွက်ကြောင့်လေနောက်တက်မဲ့သမ္မတဖြစ်ဒီမိုကရက်ပါတီရဲ့သမ္မတလောင်းဟီလရီကလင်တန်ကိုထောက်ခံတဲ့အကြောင်းပြောကြားသွားတာဖြစ်ပါလေမစ္စတာအိုဘားမားပြောကြားသွားတာက
And now I'm ready to pass the baton and do my part as a private citizen.
So ကျွန်တော်အနေနဲ့ယာဒူးတာဝန်လွှဲပေးဖို့အစဉ်အသင့်ဖြစ်နေပါပြီ။ကျွန်တော်အနေနဲ့တမန်အယက်သားတာဝန်ကိုဆက်လက်ထမ်းဆောင်သွားမှာပါလို့အဓိပ္ပာယ်ရပါတယ်။ Mr. Obama ပြောကြားသွားတာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ။
And now I'm ready to pass the baton and do my part as a private citizen.
ဆက်လက်တင်ပြပေးမယ့် idiom ကတော့
A piece of cake
ဖြစ်ပါတယ်။ဆာလုံးပေါင်းက APICE a piece ကအပိုင်းတစ်ပိုင်း OF of CAKE of cake ကကိမှုရဲ့ဆိုတော့စကစုခုမြေတဲ့ဒီဘက်ကတော့ကိမှုရဲ့အပိုင်းတစ်ပိုင်းဖြစ်ပါတယ်ကိမှုဆိုတာကအရသာရှိလာတဲ့အတွက်လူတိုင်းနှစ်ချိုက်ပြီးကိမှုတစ်ပိုင်းစားရလို့ဆိုပြီးတင်စားပြောတာကတိတ်ကိုအခြေအနေကောင်းတာလူဖို့ကလွယ်ကူတာစိတ်ချမ်းချမ်းသာသာနဲ့လှုပ်ပေးနိုင်တာရှောရှောရှူရှူအခဲအခဲမရှိလုတ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီအသုံးကိုသမ္မတဟောင်းဘီလ်ကင်တန်ကသူစနီးဖြစ်သူဟီလရီကလင်တန်အနေနဲ့နောက်တက်မဲ့သမ္မတဖြစ်တဲ့အကြောင်းထောက်ခံပြောကြတဲ့မိကုံးမှာဟီလရီကလင်တန်ရဲ့မိခင်ဖြစ်သူဒေါ်ရသီရော့ဒမ်အနေနဲ့ငယ်စဉ်ဘဝကချွတ်ချွတ်တိတ်တိတ်ရုန်းကန်ခဲ့ရတဲ့အကြောင်းကိုသူ့ငယ်စဉ်ဘဝနဲ့နှိုင်းယှဉ်ပြောကြားသွားတာဖြစ်ပါတယ်သမ္မတဟောင်းဘီလ်ကလင်တန်ပြောကြားခဲ့တာကတော
့ She had a childhood that made mine look like a piece of cake.
သူ့ရဲ့ငယ်စဉ်ဘဝနဲ့ဆိုင်ကျွန်တော်ရဲ့ငယ်စဉ်ဘဝကအများကြီးတော်သေးတာပေါ့လို့အဓိပ္ပာယ်ရပါတယ်။သမ္မတဟောင်းကလင်တန်ပြောခဲ့တာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ She had a childhood that made mine look like a piece of cake.
ခုနောက်ဆုံးတင်ပြပြီးမှာကတော့ဒီမိုကရက်ပါတီနီလာကမှဒုတိယသမ္မတဂျိုးဘိုက်ဒန်ပြောခဲ့တဲ့မိကွန်းကနေဖြစ်ပါတယ်။အဲ့ဒါကတော့
Give me a break
ဖြစ်ပါလေစာလုံးပေါင်းက GIVE give ကပေးပါမိကကျွန်တော်ချမ ABREAK a break ကတညာမှုဆိုတော့စကစုထုံရဲ့ဓာတ်ရိုက်ဒီဘေကတော့ကျွန်တော်ကိုတညာမှုပေးပါပေါ့ဒီနေရာမှာတညာမှုဆိုတာကတော့နားမှာကြားရတာမဟုတ်မဟုတ်လူဆက်တွေဖြစ်တာမှုနားချမ်းသာမှုပေးပါကွာလို့ပြောတာမျိုးဖြစ်တဲ့အတွက်ကြောင့်ဒီ idiom ရဲ့တွဲပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာဘန်စကားမှာအနည်းဆက်ဆုံးကတော့ပောက်ကြရွေးလာမပြောနဲ့အဓိပ္ပာယ်မရှိတာတွေလာမပြောနဲ့ဆိုတာပါပဲဒီသုံးနဲ့ပတ်သက်လို့ဒုတိယသမ္မတဂျိုးဘိုက်ဒန်က Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုသူ့ရဲ့မိကွန်းမှာညှို့ပြောခဲ့တာကတော
့ He's trying to tell us he cares about the middle class. Give me a break.
လူလတ်တန်းစားတွေအရေးသူ့အနေနဲ့တိတ်ကိုအရေးထားပါတယ်လို့ဒေါ်နယ်ထရမ့်ကြိုးစားနေတယ်လို့ပြောတာဟာပောက်ကရတွေလာပြောနေတာပါဗျာလို့အဓိပ္ပာယ်ရပါတယ်ဒုတိယသမ္မတဂျိုးဘိုက်ဒန်ပြောခဲ့တာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပ
ါ He's trying to tell us he cares about the middle class give me a break
ဒီတင်ပါ English American Side ကန္တာမှာမကြာမီကပြီးဆုံးခဲ့တဲ့ Democrat ပါတီညီလာခံမှာသမ္မတ Obama သမ္မတ Clinton နဲ့ဒုတိယသမ္မတဂျိုးဘိုက်ဒန်တို့ပြောခဲ့တဲ့မိကွန်းတွေမှာအသုံးပြုခဲ့တဲ့ idiom တချို့ဖြစ်တ
ဲ့
piece of cake
give me a break
တို့တင်ပြခဲ့တာဖြစ်ပါတယ်။နောက်တစ်ရင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကတနင်္ဂနွေနေ့မနက်ဖြန်အစီအစဉ်လေးကိုမနက်9နာရီအထိလိုင်းနူမီတာ32 kilohertz 933ညလိုင်းနူမီတာ40 kilohertz 9433ညလိုင်းနူမီတာ48kilohertz 6155လိုင်းနူမီတာ50 kilohertz 5999နဲ့လိုင်းလတ်190တို့ကနေစပီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာစနေညကဆွေးနွေးခဲ့ကြတဲ့ VOA တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်တင်ဆက်သွားမှာဖြစ်တယ်လို့အဲ့ဒီအစီအစဉ်မတိုင်ခင်စူးစီးတင်ပြချက်တပုတ်ကိုလည်းနားဆင်ရပါမယ်။မြန်မာနိုင်ငံမှာအစည်းအဝေးတိုင်ကြားစစ်ဆေးတဲ့စနစ်ဟာဘယ်လိုမှမရှိသင့်တော့ဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ကပြောကြားလိုက်ပါတယ်။ရာကြီးအုပ်ချုပ်ရေးဥပဒေကြမ်းမှာအစည်းအဝေးတိုင်ရမယ်ဆိုတဲ့အချက်ကိုဆက်လက်ထားရှိဖို့ပြီးခဲ့တဲ့ရက်ပိုင်းကပြည်သူ့လွှတ်တော်မှာပြန်လည်တင်သွင်းလာတာနဲ့ပတ်သက်လို့ပြောဆိုလိုက်တာလည်းဖြစ်ပါတယ်။အပြည့်စုံကိုဆက်လက်နားဆင်နိုင်ပါတယ်။ NLD အစိုးရတက်လာပြီးတလကျော်ကာလအတွင်းမှာပဲအစည်းအဝေးတိုင်ကြရမယ်ဆိုတဲ့စနစ်ဆက်ပြီးမရှိသင့်တော့ဘူးဆိုပြီးအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကတင်ပြခဲ့တယ်လို့မရှိသင့်ကြောင်းထောက်ခံအတည်ပြုခဲ့ကြပေမဲ့အစည်းအဝေးတိုင်ကြရမယ်ဆိုတဲ့ဥပဒေကတော့ဆက်လက်အသက်ရှင်နေစေဖြစ်ပါတယ်။ဒါကြောင့်ဒီအချက်ကိုဥပဒေတရအဖြစ်အတည်ပြုသတ်မှတ်ပေးရေးအတွက်ပြည်သူ့လွှတ်တော်မှာဆွေးနွေးနေကြတာပါ။ရက်ွက်ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကြမ်းမှာအစည်းအဝေးတိုင်ကြရမယ်ဆိုတဲ့အချက်ကိုထည့်သွင်းပြဋ္ဌာန်းတင်ကြောင်းဇူလိုင်လ29ရက်နေ့မှာကျင်းပတဲ့ပြည်သူ့လွှတ်တော်မှာပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီကမူကြမ်းအစီရင်ခံစာကိုတင်သွင်းခဲ့တာဖြစ်တယ်လို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဝင်ဥဝေထွန်းလှိုင်းကရှင်းပြပါတယ်
။ရာသွေးမှုကျူးလွန်မဲ့သူတွေကဘုံခွဲမဲ့စစ်စာမျိုးတွေဒီလူတွေကအစည်းမတိုင်ဘူး။ဘလို့မဆိုဝင်လာရင်ဘလို့လို့စစ်ဆေးလို့ရ။ကျွန်တော်တို့ကတိုင်ရမယ်ဆိုတာသိတော့နည်းနည်းတော့အဟန်ဒါဖြစ်။အရင်တုန်းကအစည်းစစ်တာမလို့ရင်မလို့သလိုအေးဝခဏခဏသွားသွားပြီးညအချိန်မတော်သေးအစည်းသွားစစ်တော့သူတွေစိတ်ညစ်။ဥမာဗျာလို့အခုရဲတွေကြီးကြီးရဲတွေရှိနေ။ရှိနေရဲ့ရဲရက်ကွက်ထဲမှာသဖို့တွေပိုးတဲ့ဝက်တွေဖြစ်နေတာလေ။အဲလိုဒီရဲရှိမှဖြစ်နေတာမထူးပါဘူးရဲဖြုတ်ပလိုက်လို့ဖြစ်မလား။ဟန်တာတော့ရှိအောင်ဟောအဲ့ဒါကြောင့်ထည့်တင်နေဆိုတော့ကျွန်တော်တို့ဘက်ကလည်းသဘောတူတော့အဲ့ဒါကိုပြန်ထည့်တာ
နိုင်ငံတော်လုံခြုံရေးအတွက်အစည်းအဝေးတိုင်ကြရမယ်ဆိုတဲ့အကြောင်းပြချက်ဟာလက်တွေ့မှာစီလျော်မှုမရှိဘူးလို့ AHRC လို့ခေါ်တဲ့အာရှလူ့အခွင့်အရေးကော်မရှင်ကလူ့အခွင့်အရေးရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ
်အစည်းအဝေးတိုင်ရတဲ့ကိစ္စရဲ့ကြောင့်လုံခြုံရေးကိုထိန်းချုပ်ထားနိုင်ဖို့သူတို့ကရည်ရွယ်တယ်ဆိုလို့ရှိရင်လည်းလုံခြုံရေးထိန်းချုပ်နိုင်ဖို့အတွက်ကျွန်တော်တို့ရောက်ကြွကြည့်ရအောင်ချုပ်ရည်မှုတွေရှိတယ်မြို့နယ်အုပ်ချုပ်ရည်မှုတွေရှိတယ်ပြည်သူရဲတွေရှိတယ်အာဏာပိုင်ဖွဲ့စည်းတွေရှိတယ်ဒါတွေလူရင်းလူတိုးခန့်လို့ရပါတယ်ဒီအစင်းတိုင်ကြခြင်းကိုဆက်လက်ထားမယ်ဆိုလို့ရှိရင်ရက်ကွယ်အုပ်ချုပ်ရည်မှုတွေကမျိုးမျိုးစုံနဲ့ပိုက်ဆံတောင်းတတော်၎င်းဆက်လက်ရှိနေဦးမှာဖြစ်တယ်ဒီနေရာမှာပြည်သူလူထုကိုအကြောက်တရားနဲ့ချိန်ချောက်ပြီးတော့ဒါတော့လုံသိမ့်တယ်ဆိုတဲ့ကိစ္စအမျိုးကတော့လုံဆောင်မယ်မှားယွင်းတယ်လို့ကျွန်တော်ကတော့ပြောချင်ပါ
အစည်းအဝေးဆိုတဲ့ကိစ္စမှာအစည်းအဝေးတိုင်ကြတာနဲ့အစည်းအဝေးစစ်ဆေးတာနှစ်ပိုင်းရှိပြီးပြည်သူလူထုကိုအနှောက်အယှက်မဖြစ်စေတဲ့အစည်းအဝေးစစ်ဆေးတာမျိုးမပါဘဲအစည်းအဝေးတိုင်ကြတဲ့အပိုင်းသာရှိမယ်ဆိုရင်ပြည်သူရဲတွေအတွက်လက်တွေ့မှာအထောက်အကူဖြစ်စေတယ်လို့ရန်ကုန်တိုင်းမရန်ကုန်မြို့နယ်ရဲဌာနတာဝန်ကျရဲအရာရှိတဦးကပြောပါတယ
်အဲ့လိုမျိုးအချိန်မတော့အဲ့လိုမျိုးကျွန်တော်တို့စစ်တာမျိုးတွေကတော့တိတ်ပြီးတော့မရှိဘူးထင်တယ်ဒါပေမဲ့တိုင်းနဲ့စနစ်လေးတော့ရှိတယ်ထင်တယ်ဟိုအစင်းစတာတော့လူတွေအတွက်အနောက်ဆက်ဖြစ်နိုင်တယ်ဆိုပေမဲ့လို့အစင်းမစစ်ဘဲနဲ့တိုင်ုံလေးတိုင်ထားတယ်ကျွန်တော်တို့ကအဲ့လိုမျိုးအုပ်စုမှုတွေဒီမှာစီးရင်စရာလေးကြည့်မယ်ပါညာသူစီတော့အဲ့ဒီဘက်ကကြည့်ရင်တော့လေရှိတာပူကောင်းမလားလို့
အစင်းတိုင်ကြရမယ့်စနစ်ဆက်လက်ထားရှိခြင်းဟာလူအခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့အာရှလူအခွင့်ရေးကော်မရှင်ကသုံးသပ်ကြောင်းဦးမင်းလွင်ဦးကပြောပါတယ
်ညာအချိန်မတော်မိမိနေရင်တွင်းကိုသက်ဆိုင်ရာဝရမ်းမပါတရားရုံးဝရမ်းမပါပဲနဲ့လာရောက်ပြီးတော့ပန်းစည်းစစ်ဆေးရဲ့ကိစ္စအမျိုးတွေဒါရီယာ ငင်းရစွာနေထိုင်တဲ့ပြည်သူလူထုရဲ့ဘဝကိုနှောက်ယှက်ဖြစ်စည်းသလိုမျိုးဖြစ်တယ်ဆိုတာကိုကျွန်တော်တို့မြင်ရတယ်။ကျွန်တော်တို့အစလူခွင့်ရေးကော်မတီအနေနဲ့ကတော့ဒါကဒီမိုကရေစီအစိုးရတရားဖြစ်လာပြီဆိုလို့ရှိရင်ဒီကိစ္စကလုံးဝမဖြစ်သင့်တော့တဲ့ကိစ္စဖြစ်တယ်လို့ကျွန်တော်တို့မြင်တယ
်။ရကြီးအုပ်ချုပ်ရေးဥပဒေထဲမှာဒီအစီရင်တိုင်ကြားရမယ်ဆိုတဲ့အချက်ဟာဗြိတိရှ်ကိုလိုနီလက်ထက်ကတည်းကမြန်မာနိုင်ငံမှာပြဋ္ဌာန်းလာတဲ့ဥပဒေဖြစ်ပြီးအထူးသဖြင့်နိုင်ငံရေးလှုပ်ရှားသူတွေအပေါ်ဖိနှိပ်တဲ့ကိရိယာတစ်ခုအနေနဲ့အသုံးပြုလာတာဖြစ်တယ်လို့ဝေဖန်ထောက်ပြနေကြပါတယ်ခင်ဗျာ။ VOA ရဲ့တင်ကြီးနေနေမနေ့ကအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါ။အခုတော့စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်ထုတ်လွှင့်မှုအလှည့်ရောက်လာပါပြီ။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုးစားပါတယ်။အခုဒီရက်ပိုင်းအတွင်းမှာပါပဲ။ဇူလိုင်လ26ရက်နေ့ကနေပြီးတော့30ရက်နေ့အထိကချင်ပြည်နယ်မိုင်ဂျာယာမြို့မှာတိုင်းရင်းသားလက်နက်ကင်တော်လိုင်းအဖွဲ့အစည်းတွေရဲ့မျက်နှာစုံကြီးအစည်းအဝေးကျင်းပပါတယ်။ဒီကနေ့မကြာခင်အချိန်ပိုင်းအတွင်းကပဲပြီးစီးသွားပါတယ်။အစည်းအဝေးကိုရည်ရွယ်ချက်နှစ်ခုနဲ့ကျင်းပတယ်လို့ဒီကနေ့ထုတ်ပြန်ချက်ကနေပြီးတော့ကျွန်တော်သိရပါတယ်။တစ်ခုက22ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့အကြိုညှိနှိုင်းဖို့နောက်တစ်ခုကတော့အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်တော်စုတည်ဆောက်ခြင်းဆိုင်ရာနိုင်ငံရေးဘုံသဘောထားတွေရရှိဖို့အဲ့ဒီရည်ရွယ်ချက်နှစ်ခုပေါ်အခြေခံပြီးတော့ခေါင်းစဉ်ကြီး၄ခုနဲ့ဆွေးနွေးခဲ့ကြပါတယ်တဲ့။အဲ့ဒီခေါင်းစဉ်ကြီး၄ခုကပင်လုံလက်ဆွဲစရန်ဖက်ဒရယ်ဒီမိုကရေစီပြည်တော်စုနဲ့ပြည်내ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပါဝင်ရမယ့်အခြေခံမူတွေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအခြေခံမူတွေနဲ့ဖက်ဒရယ်ပြည်ထောင်စုတပ်မတော်ဆိုင်ရာမူဝါဒတွေနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်တဲ့။အဲဒီမှာဖြည့်ဆွက်ချက်တွေပြင်ဆင်ချက်တွေနဲ့ပုံသဘောထားတွေစုစည်းနိုင်ခဲ့တယ်ဆိုပြီးတော့ဒီကနေ့မကြာခင်အချိန်မှန်ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ဒါပေမဲ့ဘယ်လိုပုံသဘောထားတွေတိတိကျကျရခဲ့တယ်ဆိုတာကိုတော့ဒီကြေညာချက်ထဲမှာဖော်ပြထားတာကျွန်တော်တို့မတွေ့ရသေးပါဘူး။အသေးစိတ်တော့မတွေ့ရသေးပါဘူး။ဆိုတော့ကဒီမိုင်ဂျာယန်ဆွေးနွေးပွဲကနေပြီးတော့အားလုံးလူလာတောင်းတနေတဲ့ငင်းချမ်းကြီးရလာဖို့တကယ်ပဲအထောက်အကူဖြစ်စီမှာပါလားကျွန်တော်တို့ဒီကနေ့ညအဲ့ဒီအကြောင်းအရာကိုအဲ့ဒီကောင်းစဉ်တိုင်းဆွေးနွေးကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့အတွက်ကျွန်တော်အခုမိုင်းကြမ်းရမ်းမှာရှိနေတဲ့ဒီချင်းမျိုးသားတပ်ဦး CNF ကခေါင်းဆောင်တူဖြစ်တဲ့ဒေါက်တာဆလိုက်လျံမိုးစခေါင်ကိုဆက်သွယ်ထားပါတယ်သူကအစီအဝေးတစ်ခုရှိနေတဲ့အတွက်ကျွန်တော်တို့မကြာခင်အချိန်မင်းမှာတော့ဆက်သွယ်လို့ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်နောက်တစ်ခုကတော့ဒီဆွေးနွေးပွဲတွေနောက်ငင်းချမ်းကြီးလုပ်ငန်းစဉ်တွေကိုအနီးကပ်စောင့်ကြည့်လေ့လာပြီးတော့သုံးသက်ချက်တွေဆောင်မရီအစံပြည့်ရည်သားနေတဲ့တရင်စာဆရာဦးစီသူအောင်မြင်ဖြစ်ပါတယ်။နောက်တူကကျွန်တော်တို့27ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီဝင်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူဒေါ်ရဲဘူးတို့ကိုကျွန်တော်ဖိတ်ခေါ်ပါတယ်။အားလုံးကိုကျေးဇူးပါတယ်မင်္ဂလာပါခင်ဗျာ။ဆိုတော့အရင်ဆုံးဦးစီသူအောင်မြင်ဒီကြေညာချက်ကိုလည်းကျွန်တော်တို့တွေ့ပြီးထားပါပြီ။ဆိုတော့ဦးစီသူအောင်မြင်ရဲ့ဒီမိုင်ဂျာယန်ဆွန်းနူဘနဲ့ပတ်သက်တဲ့ရေပုံရသုံးသက်ချက်အရင်ဆုံးကြားပါစေခင်ဗျာ
။အဲမိုင်ဂျာဆွန်းနူဝဲဟိုမလုတ်ခင်တုန်းကဆိုရဲအဲတမရဘကသဘောထားထုတ်ပြန်ခဲ့တာရှိတယ်အဲ့ဒါဘာလဲဆိုတော့ဟိုဒီကနေပြီးတော့မှဘာအကျိုးရလမမမေရထွက်လာမှမျိုးတွေမရှိဘူးဆိုရင်သူတို့ကတော့ဟိုမကျင်းပစေချင်ဘူးလို့အဲ့ဒီဒီသဘောမျိုးပြောတာတွေလည်းရှိတယ်ဟိုနောက်ဒေါက်တာစုကြည်ကိုယ်တိုင်ဒီလာအိုနိုင်ငံမှာရောက်နေတဲ့အချိန်မှာဒါအမျိုးသားပြန်လည်တင်းမြတ်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုဒါဖွဲ့စည်းရေးဘာညာငြိမ်းချမ်းရေးကိုရှေ့ရှုတဲ့အညီအစားဖြစ်စေချင်တာပေါ့နော်ဒီသဘောမျိုးပြောထားတာရှိတယ်အဲ့တော့ကျွန်တော်တို့ငကိုတို့ကဟိုနားလည်ထားတာကဒီနေ့စပြည်ရာစုပင်လုံညီလာခံကြီးလုပ်မယ်အဲဒေါ်ဆန်းစုကြည်ကနေပြီးတော့မှအဲဒီမှာသူမူဝါဒသဘောထားချမှတ်ထားတာကဒီမှာအလုံးပါဝင်တဲ့ပါဝင်ထိုက်တဲ့လူတွေအလုံးမပါဝင်စေချင်တယ်ဆိုပြီးတော့မှဒါသူကသဘောထားချမှတ်ထားတယ်။ဘာဖြစ်လို့သူကအဲ့လိုမျိုးလုပ်ရသလဲဆိုတော့ရှေ့မှာဒီသမရဦးသိန်းစိန်လက်ထက်မှာပထမဦးဆုံးအချိန်ပေါ့နော်ငင်းငယ်ညီလာခံကြီးကိုလုပ်ခဲ့တယ်။ဒါပေမဲ့အဲ့ဒီငင်းငယ်ညီလာခံကြီးဆိုတာကသူကတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စရေး NCA စာချုပ်အပေါ်ကနေမူတည်ပြီးတော့မှပေါ်ပေါက်လာတဲ့ညီလာခံကြီးဖြစ်တဲ့အခါကျတော့အဲ့ဒီမှာအပြစ်ခတ်ရက်စလက်မှတ်ထိုးထားတဲ့အဖွဲ့တွေကပဲတရားဝင်အဖြစ်သူကပါဝင်ခွင့်ရတယ်။ကျန်တဲ့အဖွဲ့တွေကတော့လေ့လာသူဖြစ်ပါညာဒါတော့ပဲသူကဝင်ခွင့်ရမှာပေါ့နော်။အဲ့လိုအခြေအနေရှိခဲ့တယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ဥဆောင်ပြီးတော့မှညီငယ်ညီလာခံကြီးကိုလှုပ်တော့မယ်ဆိုတဲ့အခါကျတော့အားလုံးကိုပါဝင်စေချင်တဲ့သဘောထားရှိတယ်လို့သူကဟိုပါလေမူဝါဒချမှတ်ပေးတယ်အဲ့တော့ဒီမူဝါဒချမှတ်လိုက်တဲ့အခါကျတော့ငကိုအစီအစဉ်တိုင်းဆိုရင်တော့အားလုံးပါဝင်ဖို့ကအခက်အခဲတွေရှိနေတယ်။အဲ့ဒါကလက်နက်ကိုင်တိုင်းသားအဖွဲ့တချို့ကအပြစ်ခတ်ရစေးကြီးကိုလက်မှတ်ထိုးပထားတာတွေနောက်ဝါအဖွဲ့တို့မိုင်းလာအဖွဲ့တို့ဆိုရင်ဒီနိုင်ငံရေးဖြစ်စရာနေခက်ကင်းကင်းသူနေခဲ့တာတွေအဲ့ဒါတွေရှိတော့အကုန်လုံးပါဝင်အောင်ဘာတွေလုပ်ဖို့လိုမလဲဆိုပြီးတော့မှ အမိနိုင်နေရတဲ့ကာလဖြစ်ပါတယ်ဒီချိန်က
ဒ
ါနဲ့ပတ်သက်လို့လည်းတော်စံသူကြီးဦးဆောင်တဲ့ဟိုအဖွဲ့ကလည်းညီညာရေးကော်မရှင်ကလည်းညှိနှိုင်းနေတယ်တပ်မတော်ဘက်ကလည်းညှိနှိုင်းမယ်ဆိုပြီးတော့မှဘုရုပ်ခင်ဆိုဦးကသူကပြောသွားတာရှိတယ်အဲ့တော့ဒီမိုင်းချန်ညီလာခံကလည်းကျွန်တော်တို့အဲ့လိုမျိုးမျှော်လင့်ထားတာပေါ့နော
်ဟုတ်ကဲ့ခဏလေးကျွန်တော်ဖြတ်ပြောလိုက်ချင်တယ်ကျွန်တော်အခုကျွန်တော်တို့ဒေါက်တာဆလိုက်လျံမုံဆာခေါင်ကိုခဏလေးကြားပါမယ်သူကခီးသွားတော့မှဖြစ်တဲ့တွေ့သူကားပေါ်မှာရှိနေတဲ့ရှင်ကျွန်တော်တို့သူ့စီကနေပြီးတော့မှတ်ချက်တခုကျွန်တော်တို့အရင်ဆုံးချက်ချင်းနားထောင်ကြည့်လိုက်အောင်ပါသူကအစီဒီနေ့ဆွေးနွေးပွဲကိုကိုယ်တိုင်တက်ထားသူဆိုတော့နော်ဆိုတော့ဒေါက်တာဆလိုက်လျံမုံဆာခေါင်ကြားရပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဆရာကလည်းအချိန်မြောက်ဘူးဆိုတော့ကျွန်တော်ကိုဆွေးနွေးပွဲနဲ့ပတ်သက်တဲ့အနှစ်ချုပ်ဆရာတို့ဘာရားခဲ့ပါတယ်လဲခင်ဗျာဒီဆွေးနွေးပွဲကနေ
အဒီဆွေးနွေးပွဲကနိုင်ငံကြီးရဲ့အင်တာမားအရေးကြီးတဲ့ဆွေးနွေးပွဲဖြစ်တယ်။ဟိုကျွန်တော်တို့လူချင်းသားတွေအာတော်တော်လေးရတယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။အတိတ်ကနေနဲ့ကတော့ကျွန်တော်တို့ဒီမှာမျှော်မှန်းထားတာတော့မကြခင်ကျင်းပမဲ့အာ27ရာစုအာပင်လုံးပေါ့နော်။ပြည်ထောင်စုငင်းချင်းဆွေးနွေးပွဲမှာတိုင်းရင်းသားလေးနဲ့ကတော်လှန်ရေးဖွဲ့စည်းအားလုံးအတူတူကပါဝင်နိုင်ကြီးဒါကျွန်တော်တို့အဓိကဦးတည်ချက်ဖြစ်တယ်အဲ့ဒီမှာကျွန်တော်ပြင်ဆင်မှုအနေနဲ့ထူးသဖြင့်ကနိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းကိုကျွန်တော် review လုပ်တဲ့အခါကျွန်တော်တို့အနေနဲ့ဘလူးပါဝင်ကြမလဲဆိုတဲ့ကဏ္ဍပါတယ်ပြီးလို့ရှိရင်ဒုတိယအနေနဲ့ကနိုင်ငံရေးဆွေးနွေးပွဲကျင်းပတဲ့အခါကျရင်ကျွန်တော်ဆွေးနွေးရမယ့်အကြောင်းအရာကိစ္စတွေပါတယ်အစုဖွဲ့မှုကဏ္ဍကိုကျွန်တော်တို့ဘလူးလုပ်မလဲဆိုတဲ့ကဏ္ဍပါတယ်ပြီးတော့ဒီရှိသွားမဲ့နိုင်ငံရေးဆွေးနွေးပွဲချင်းချင်းမှာကျွန်တော်တို့အချိခံရမယ်နိုင်ငံတော်ဖွဲ့စည်းပုံချိခံဥပဒေဆိုင်ရာကိစ္စဒီပါလေးပါပါတယ်အင်မတန်မှအောင်မြင်တဲ့စီဝေးဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ်
ဟုတ်ကဲ့အင်မတန်အောင်မြင်တဲ့စီဝေးဖြစ်တယ်ဆိုတော့ကြားရတာဝမ်းသာပါတယ်ခင်ဗျကျွန်တော်ဒီထက်ပို့ပြီးတော့နားဆင်နေတဲ့ပရိသတ်ပြည်သူလူထုကြီးဝမ်းသာရအောင်ဒီဆွေးနွေးပွဲကနေငင်းချမ်းရေးအခုသွားနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်မြင်ဖြစ်နိုင်ဖို့အတွက်ဆိုကြပါစို့27ရာစုပင်လုံးညီလာခံအောင်မြင်မြင်ဖြစ်နိုင်ဖို့အတွက်တကယ်ပဲအလားအလာကောင်းပြီဆိုတော့တည်င်းစကားမျိုးဒေါက်တာဆလိုင်းလျံမုံဆောက်ကောင်တို့ပြီးနိုင်ပါသလားခင်ဗျ။အ
ော်အဲ့တလူဟာကြီးနဲ့ကျွန်တော်တို့နိုင်ငံကြီးမှာမနဲ့ဖြစ်ပါဖြစ်မလဲတစ်ဖက်ကပါဖြစ်မလဲဆိုတော့ကမ္ပိုင်းရတာခက်ပါတယ်။ဒါတွေအားလုံးကျွန်တော်တို့အနေနဲ့ပြည်သူလူထုကိုတော့တည်င်းကောင်းပေးခြင်းတယ်။ဒါပေမဲ့ဒါဟာဘေးပေါ်မှာမူတည်တယ်လဲဆိုတော့အစိုးရဖက်ပေါ်မှာလည်းအများကြီးမူတည်တယ်။တမတော်ဖက်မှာလည်းမူတည်တယ်။ကျွန်တော်တို့အနေနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိုပြန်လည်သုံးသပ်တဲ့အခါပြန်လည်ရည်သားတဲ့အခါကျွန်တော်တို့ဘက်ကလူလားချက်တွေဘလို့ပါမလဲသူသဖြင့်လက်မှတ်မထူသေးတဲ့အဖွဲ့တွေလူလားချက်ကိုဘလို့တိုင်းတာစီဖြစ်စံပေးနိုင်မလဲအမခန့်ချက်ဘလို့ပေးနိုင်မလဲဆိုတဲ့ပုံမှာအများကြီးမူတည်တော့မှာဖြစ်ပါလေ
ဆိုတော့လောလောဆယ်မှာတော့အားလုံးဝမ်းသာနိုင်တဲ့တည်င်းစကားမျိုးမပေးနိုင်သေးဘူးရှေ့လျှောက်လို့ဆရာတွေအများကြီးရှိသေးတယ်အခြေတင်ဆွေးနွေးရမှာတွေအများကြီးရှိသေးတယ်ဆိုတဲ့အတိတ်ပဲပါလားခင်ဗျာ
နိုင်ငံကြီးဆိုတာကျွန်တော်တို့အနေနဲ့အကောင်းဆုံးကိုမျှော်လင့်ရင်းနဲ့အခက်အခဲတွေကိုကြုံတော့ဘူးကျွန်တော်တို့ပြင်ဆင်နေတဲ့လုပ်ငန်းဖြစ်ပါတယ်ဆိုတော့အဲ့ဒီလုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်တဲ့နေရာမှာအခက်အခဲလေးတွေတော့ရှိဦးမှာဆိုတော့ကျွန်တော်တို့အနေနဲ့ခံမှန်းလို့ရပါတယ်အထူးသဖြင့်ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကတော်လှန်ရေးဖွဲ့စည်းတွေအားလုံးအထူးတကားပါဝင်နိုင်ဖို့ရယ်ပြီးတော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုပုံတံမှာကျွန်တော်တို့ပါဝင်စုဖွဲ့ဖို့ပြီးတော့အဆုံးဖြတ်ပေးတဲ့စနစ်အဲ့ဒါတွေမှာကျွန်တော်တို့အများစကားပြောဖို့ရှိမှာဖြစ်ပါတယ
်ဟုတ်ကဲ့
အထူးနည်း၎င်းပဲကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာတွေမှာလည်းပဲကျွန်တော်တို့မိခန်နောက်ကိုဘလူးဆွေးနွေးမလဲအဲ့ဒီဆွေးနွေးတဲ့အကြောင်းအရာကိုကျွန်တော်တို့အနေနဲ့ဘလူးပုံဖော်မလဲဆိုတဲ့ဟာတရားနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိုပြန်နဲ့တုံ့တဆွေးနွေးတဲ့အခါအများကြီးကျွန်တော်တို့စကားကြီးပြုတ်ဖို့ရှိမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီဆွေးနွေးပွဲကို
အနေနဲ့အကောင်းဆုံးတရင်ကိုပေးချင်ပေမဲ့ဒီခကြီးကတော့လွေလွေသွားမဲ့ခကြီးမဟုတ်ဘူးဆိုတာကိုလည်းတခါသေးကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့အကောင်းဆုံးတရင်ကြားဖို့အတွက်ကတော့စောင့်ကြအောင်ပါပေါ့ခင်ဗျာဒီဆွေးနွေးပွဲကိုခေါင်းစဉ်ကြီး2ရက်ခေါင်းရည်ရွယ်ချက်2ရက်ခေါင်းစဉ်ကြီး4ခုနဲ့ကျင်းပတယ်လို့ဒီနေ့ထုတ်ပြန်ချက်ရကျွန်တော်သိရပါတယ်အဲ့ဒီထုတ်ပြန်ချက်မှာပဲဘုံသဘောထားတွေစုစည်းနိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ဆိုတော့ကျွန်တော်မေးချင်တာကအဲ့ဒီဘုံသဘောထားတွေထဲမှာအခုလက်ရှိအစိုးရနဲ့တပ်မတော်ဘက်ကလက်ခံနိုင်တဲ့ပုံသဘောထားဘယ်နဲ့ရာခိုင်နှုန်းလောက်ပါတယ်လို့ပြောနိုင်ပါသလဲခင်ဗျ
နိုင်ငံကြီးမှာကင်းကနန်းနဲ့စကားပြောတာသိအဆင်မပြေပါဘူးရာခိုင်နှုန်းနေနဲ့တော့ကျွန်တော်တို့အနေနဲ့ပြောတာသိမတင်တော့ဘူးလို့ကျွန်တော်ထင်တယ်နိုင်ငံကြီးမှာပေါ့နော်ထို့အတွက်ကြောင့်ပုံသဘောထားတွေဆိုတဲ့နေရာပုံမှန်ပြင်ဗျာကျွန်တော်တို့ချက်မှတ်လိုက်တာကျွန်တော်တို့တိုင်းရင်းသားအလုံးကဒီပြည်ထောင်စုကြီးကိုပင်လုံစာချုပ်ပေါ်မှာချီခံပြီးတော့မှဖွဲ့စည်းထူထောင်တဲ့တိုင်းပြည်ဖြစ်တယ်အဲ့ဒီတွေ့ကြောင့်ပင်လုံ27ရာစုပင်လုံမှာဒီပြည်ထောင်စုရဲ့ပြဿနာကိုပင်လုံစိတ်သက်နေရပြန်နေထူထောင်ဖို့တွေလိုအပ်တယ်ဆိုတဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေဟာမျိုးကျွန်တော်တို့ချက်မှတ်နိုင်ပါတယ်ဆိုတော့ဒီတိုင်းပြည်မှာရှိတဲ့ပြည်သူလူထုတရလုံးကပင်လုံစိတ်သက်ကိုအားပေးမယ်
ပင်လုံးမှာထူထောင်တဲ့တိုင်းပြည်ကောင်းမွန်ဖို့အတွက်ကျွန်တော်တို့တိုင်းရင်းသားတွေလူလားချင်းကိုအားပေးမယ်ပြီးတော့ကျွန်တော်တို့နဲ့အတူလက်တွဲပြီးတော့အလုပ်လုပ်မယ်ဆိုတာကျွန်တော်တို့မျှော်လင့်တယ်သူတပင်အစုအခုအစိုးရအနေနဲ့လည်းပဲ20တိကျစုကဘာဖြစ်လို့လုပ်ဖို့လိုသလဲဒီလူလူအချက်ကဘာဖြစ်လို့ဖြစ်ပေါ်လာသလဲဆိုတာ1948ခုနှစ်တုန်းကကျင်းပတဲ့ပင်လုံးစာချုပ်ကိုဒီနေ့ထိအကောင့်ထိမဖို့နိုင်သေးတဲ့တွေ့ကြုံပဲဖြစ်ပါတယ်ဆိုတော့တာကူကောင့်ထိဖို့နိုင်ဖို့အတွက်ကျွန်တော်တို့တိုင်းရင်းသားသက်သက်လုပ်လို့မရပါဘူးကျွန်တော်တို့အစိုးရရဲ့တတ်မတော်ရဲ့ပြည်သူလူထုတရားလုံးနဲ့ကျွန်တော်တို့အားလုံးလေးတွေးပြီးတော့လုံလုံမလုံမပဲရမှာဖြစ်ပါတယ
်ဟုတ်ကဲ့
သူတို့ကြောင့်အစိုးရနဲ့တတ်မတော်ဖက်ကလည်းပဲကျွန်တော်တို့အတန်ကိုနားထောင်ပေးပြီးတော့ကျွန်တော်တို့နဲ့လက်တွေ့လှုပ်ဆောင်ဖူးလူပါတယ်ဆိုပြီးတော့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဘတ်တော်ဆလိုက်လျံမှုဆောက်ကောင်းကျေးဇူးများတင်ပါတယ်ကျွန်တော်တို့ဖုန်းလိုင်းပေါ်မှာနေလို့ရရင်ဆက်နေပေးပါတခြားဆွေးနွေးချက်တွေလည်းနားထောင်ရအောင်ဖြစ်နိုင်ရတော့ဆလိုက်လျံမှုဆောက်ကောင်းရဲ့တုံ့ပြန်ချက်ကိုလည
်းကျွန်တော်ဟိုတေရောက်ပါပြီ
အော်ဟုတ်ကဲ့ခင်ဗျာတိတ်ကောင်းပါတယ်ဒါဆိုရင်လိုင်းပေါ်မှာဆက်နေပါကျွန်တော်ဆွေးနွေးပွဲထဲမှာဆက်ပါပေးပါခင်ဗျာ
ဟုတ်ကဲ့
ဆိုတော့ဒေါ်ရဲဘူးတို့ကလည်းစက်တရားစုပင်လုံးညီလာခံပြင်ဆင်ရေးကောမဒီဒေါ်ရဲဘူးကထွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူလည်းအဲ့ဒီကောမဒီရဲ့ကောမဒီဝင်တူလည်းဖြစ်ပါတယ်ဆိုတော့ဒီမိုင်းဂျာယန်ညီလာခံကနေပြီးတော့နဲ့စက်တရားစုပင်လုံးညီလာခံအချိုညီနိုင်ရေးဆိုတာလည်းပဲယူရချက်ထဲမှာပါပါတယ်ဒေါ်ရဲဘူးတို့နဲ့စက်တရားစုပင်လုံးညီလာခံပြင်ဆင်ရေးကောမဒီအနေနဲ့ဒီညီလာခံဒီမိုင်းဂျာယန်ဆွေးနွေးပွဲကနေပြီးတော့ဘာများမျှော်လင့်ထားပါသလဲခင်ဗျ
ဥစလိုင်းကလည်းပြောသွားပါတယ်ဒီအောင်မြင်တဲ့စီဝေးဖြစ်တယ်ဆိုတဲ့အတွက်အဲကျွန်မလည်းအများကြီးဝမ်းသာပါတယ်ဒီစီဝေးနဲ့ပတ်သက်မှာအဲဆောင်ရွက်ဖို့အတွက်ပေါ့နော်ဒီလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ကျွန်တော်ကော်မတီတွေနဲ့အဲဆွေးနွေးတဲ့အခါမှာသူတို့ကလည်းဒီလိုစီဝေးလုပ်မယ်ဆိုတာကိုအဲပြောပြတဲ့အခါမှာအစိုးရကလည်းရှော့ရှော့ရှူခွင့်ပြုမှဒီသူတို့အနေနဲ့လက်နက်ကင်အဖွဲ့တွေမှာအထူးသီးတဲ့အဖွဲ့တွေနဲ့ဒီထိုးပြီးတဲ့အဖွဲ့တွေနဲ့ရှင်းလင်းပြီးမှဒီနိုင်ငံရန်စီဝေးကိုလုပ်ခဲ့တာဖြစ်ပါတယ်အဲ့တော့အစိုးရကလည်းဒါလူလူလားလားနဲ့ဒီလိုစီဝေးမျိုးလုပ်ဖို့အတွက်အခုပြုခဲ့တယ်လို့ဒီတမရော်ဘိုင်းကလည်းသွားလာလာတဲ့အားလုံးကိုကူညီဆောင်ရွက်ပေးခဲ့တယ်ဆိုတာဒါကျွန်တော်တို့လက်တွေ့ဒါသိရှိရတဲ့ကိစ္စရပ်တွေဖြစ်ပါတယ်အဲ့တော့ဒီစီဝေးကနေအခုတကယ်စီဝေးမှာပါတဲ့လူကအောင်မြင်တဲ့ဒီဖြစ်တယ်လို့ပြောတဲ့အတွက်ဒီ27ပြည်လုံးမှာသူတို့ယူလာတဲ့ဒီစီးပွားရေးအဆုံးဖြတ်ချက်တွေကိုချပြပြီးတော့ပေါ့နော်ကျွန်တော်တို့ခုနပြောသလိုပဲအစိုးရနဲ့တက်မတော်ဒါဆွေးနွေးသွားမှာဖြစ်ပါတယ
်အ
ဲ့လိုဆွေးနွေးတဲ့အခါမှာကျွန်တော်တို့ဒီစီးပွားရေးလက်တွေဟာအာဒီစီးပွားမှာပါဝင်တဲ့လူအားလုံးကဒီဟာအားလုံးဖြစ်ရမယ်လို့သူတို့အဲတမတ်ချက်တော့ရှိမှာမဟုတ်ပါဘူးအဲ့တော့အလုံးဝိုင်းတိုင်ပင်ဒီမှာဘောနော်အဲ့ဒီအပေါ်မှာအတူအလျှော့တွေထုတ်သွားမယ်ဆိုလို့ရှိရင်အဲ့ဒီအပေါ်မှာအောင်မြင်မှုကတော့ရမယ်လို့ကျွန်တော်တို့ကဒီလိုပဲမျှော်လင့်ပါတယ
်ဒီ
ကတိုင်းကဒီကိုဖြစ်ချင်တဲ့အလုံးအကုန်လုံးဖြစ်ချက်အလုံးအောင်မြင်ရမယ်ဖြစ်ရမယ်ဆိုတော့အယူအနေနဲ့တော့ငင်းချိုင်းရင်မှာဘယ်သူမှအဲ့လိုတော့ပါဝင်ကြမှာမဟုတ်ပါဘူးအဲ့တော့အခုစီးရီးယားဆိုလို့ရှိရင်အဲကျွန်တော်တို့ကလည်းအများကြီးမျှော်လင့်ထားပါတယ
်အရင်
ကကျွန်တော်တို့တိုင်းရင်းသားလက်မှတ်ထိုးတာရောမထိုးတာရောဒီလိုမျိုးပေါ့နော်အဲရှုပ်ထွေးပြီးမှကျွန်တော်တို့ဈာထဲမှာအဲတောင်းတဲ့တယောက်မကြည့်ဆုံးတာလည်းကြာခဲ့ပါပြီအခုလိုတွေးဆမှုကနေဒီမှာတော့ဘာပဲဖြစ်ပြောကျွန်တော်တိုင်းရင်းအဲသာတွေးဆမှုကနေတစ်ဆင့်ဒီလိုအစိုးရတမတော်အားလုံးပေါင်းဆောင်ရွက်မှုကနေတစ်ဆင့်ကျွန်တော်တို့ကငင်းချမ်းရေးတစ်ဆင့်ပြီးတစ်ဆင့်တက်လာနိုင်တဲ့အနေအထားတွေတော့ရရှိမယ်လို့ကျွန်တော်မျှော်လင့်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျတိုင်းရေးပါဝင်ဆွေးနွေးမယ်တော်ရရှင်တွေဖိတ်ခေါ်ပါမယ်နမောင်မျိုးကကွန်မြူနတီကွန်မြူနတီလူရင်းတူရှင်းမိုင်းချိုင်းအစည်းအဝေးဘယ်လိုမြင်ပါသလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့နိုင်ငံကဖြစ်ဖြစ်ပဲလို့ထင်ရွယ်တည်နေတာဗျာအဲ့ဒီအခါကျတော့ကျွန်တော်တို့ကကိုယ်ချင်းချင်းနေကိုတိုင်းရင်းသားတွေနဲ့ကျွန်တော်ဆိုပမာတယောက်ပါပဲကျွန်တော်တို့တယောက်နဲ့တယောက်စိတ်မဖြစ်ကြပဲနဲ့ညီညွတ်စည်းစည်းလုံးလုံးနဲ့ကျွန်တော်တို့တိုင်းပြည်ကိုပြန်လည်တည်ဆောက်ပြီးတော့ကျွန်တော်ဒီမိုင်းကြာရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခက်နဲ့တစ်ဖက်ညီညွတ်စည်းစည်းလုံးလုံးဖြစ်စေခြင်းနဲ့ဆန္ဒကျွန်တော်မှအပြည့်အဝရှိပါတယ်ကျွန်တော်တတ်မလို့မမိုးမအ
ောင်
တိုင်းရင်းသားအဖွဲ့တွေကိုလည်းကျွန်တော်မမိုးမအောင်ဒုက္ခတွေတွေအတွက်ကိုကျွန်တော်စိုးရင်လို့ဒီဖိနီဘောကျွန်တော်ဝင်ရောက်ဆွေးနွေးပြတာပါခင်ဗျ
ဟုတ်ကဲ့ပါကွန်မြူနတီကျေးဇူးအများကြီးတင်ပါတယ်ဆွေးနွေးပွဲမှာကိုရင်ပါဝင်ခဲ့တဲ့ဒေါက်တာဆလိုင်းလျံမုံစောက်ကောင်လည်းရှိနေတော့ကြားမှာပါခင်ဗျမင်းပြမျိုးကဥမောင်ကျော်စံဥမောင်ကျော်စံရဲ့မိုင်းချန်ရဲ့ဆွေးနွေးပွဲသဘောထားကြားပါစီခင်ဗျဟ
ောရဲဆွေးနွေးပွဲတော့တိုင်းရင်းသားတွေစူးစူးစီစီညီညွတ်ညွတ်နဲ့ပြည်ဆုံးသွားတယ်အကုန်လုံးတသဘောရှိတယ်ဆိုတာအင်မတန်ဝမ်းသာစရာအကောင်းပါတယ်ဒီဘက်မှာအစိုးရနဲ့တက်မတော်ဖက်ကဘိုးတို့ဖရာတို့တို့ဧကရေးသာသာရှင်တွေစိတ်ကြမမွေးဖို့လိုပါတယ်တပည့်နဲ့တပည့်အရှောတင်လောက်ပြီးတော့မှအော်မင်းမင်းဖြစ်လာလိမ့်မယ်လို့တပည့်ကတော့ယူချင်မိပါတယ
်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုလူရင်းတူရှင်ဆွေးနွေးတာဦးစီသူအောင်မြင့်ဦးစီသူအောင်မြင့်အခုနဒေါက်တာဆလိုင်းလျံမုံစာခေါ်ဆွေးနွေးရလဲကြားခဲ့ပါပြီဦးစီသူအောင်မြင့်ကိုယ်တိုင်ကဒီမိုင်းချန်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဘလို့မျှော်လင့်ထားတာရှိလဲ
အဲကျွန်တော်မျှော်လင့်တာကတော့အဓိကမျှော်လင့်တာကတော့ဒါဟာ27ရာစုပင်လုံညီလာခံအတွက်ကိုရည်ရွယ်ပြီးတော့မှအဓိကလုပ်တယ်ဆိုရင်27ရာစုပင်လုံညီလာခံမှာအားလုံးပါဝင်နိုင်ရေးအတွက်ဒါအခက်အခဲတချို့ရှိတယ်ဆိုတာကျွန်တော်လည်းရှင်းပြခဲ့ပြီလေအဲ့တော့ဒီအခက်အခဲတွေနဲ့ပတ်သက်လို့တိုင်းသားတွေဘက်က
အဲသူတို့ငုံစာစုစည်းပြီးတော့ပေါ့နော်ဘာတွေများအဆိုပြုချက်တွေအဖြစ်တွေရှိမလဲဘာတွေများတမ်းမလို့ဘက်ကိုပြောတာရှိမလဲအစိုးရဖွဲ့ဘက်ကိုပြောတာရှိမလဲအဲ့ဒါတွေနဲ့ပတ်သက်လို့ဟိုတစုံတရာဆွေးနွေးဆုံးဖြတ်ကမ်းလှမ်းနိုင်တာမျိုးကျွန်တော်ကတခုမှမတွေ့ရဘူးအခုလောလောဆယ်တွေ့ရတဲ့ဟာကတော့ဒီဆွေးနွေးပွဲကြီးစတဲ့အခါကျလို့ရှိရင်အားလုံးကြံနဲ့ထွက်ပြီးတော့မှဟိုတောင်းဆိုမဲ့ဟာတွေကတိုင်းသားရေးနဲ့ပတ်သက်ရင်ဘာတွေတောင်းဆိုမလဲဆိုတဲ့ဟာတွေပေါ့အဲ့ဒီမှာဆိုဘာတွေပါလဲဆိုဟိုဖက်ဒရယ်ပြည်တော်စုဖက်ဒရယ်တမ်းမလို့ဖွဲ့ဖို့ဆိုတာဒီအဲ့ဒါတက်ဆိုတာကဒီအရက်ပဲအုပ်ချုပ်မှုအောက်မှာဟိုရောက်ရမယ်ဆိုတာဒီအမျိုးသားဒါနိုင်ငံဟိုဥစ္စာပေါ့အမျိုးသားဟိုပြည်နယ်တွေနဲ့ဖွဲ့စည်းမယ်ဆိုတာဒီအဲ့တော့ဒေါ်လာတောင်းဆိုချက်တွေအရင်ကဒါလက်နက်ကိုင်အင်အားစုတွေတိုင်းသားအင်အားစုတွေကတောင်းဆိုနေကြတောင်းဆိုချက်တွေကိုပဲစုစည်းဆွေးနွေးလိုက်တဲ့သဘောလိုပဲတွေ့ရတယ်အနောက်ဆုံးကုန်ကုန်ဆိုရင်ဒါဘူဂျိုကြီးအင်ဘလာကဒါနောက်ဆုံးနေ့မှာပြောတယ်အဲ့တော့ဒီကျွန်တော်တို့အပြစ်ခတ်ရတဲ့လူနဲ့မရတဲ့လူတွေနဲ့ပေါင်းပြီးတော့မှဒါတပ်ပေါင်းစုပုံစံမျိုးကိုယ်စားလှယ်ပုံစံမျိုးဖွဲ့ပြီးတော့မှအစိုးရနဲ့ဟိုစကားပြောဖို့တစ်ဖက်ဖွဲ့မယ်ဆိုတဲ့ဥစ္စာဒါလည်းမဖြစ်မြောက်ခဲ့ပါဘူးအဲ့ဒါကအခုဆိုရင်ဒါတစ်ဖက်ကအပြစ်ရထားတဲ့အဖွဲ့ဘက်ကကိုယ်စားလှယ်နဲ့ပြီးတော့မှအပြစ်မရတဲ့အဖွဲ့ကကိုယ်စားလှယ်ပေါင်းပြီးတော့လုပ်မယ်ဆိုတာတော့ပဲအဖြေထွက်တယ
်ဒါကတ
ော့ပြည်လုံးကြီးလာကအတက်ကိုရည်ရွယ်ပြီးတော့လုပ်တယ်ဆိုရင်အောင်မြင်တဲ့အစီအွေပွဲကြီးလို့တော့ကျွန်တော်မမြင်ပါဘူ
းဟုတ်ကဲ့ဒေါ်တော်ဆလင်းလင်းမို့ခုနဦးစီသူအောင်မြင်ဆွေးနွေးရလေဒေါ်တော်ဆလင်းလင်းမို့ဥစားကွန်ကြားခဲ့ပြီးပါပြီဆိုတော့27ရာစုပင်လုံးကြီးလာကန်ကြီးအောင်မြင်ဖို့တွေဒေါက်တာတို့အနေနဲ့အခုဆွေးနွေးပွဲကနေဘလူးများကမ်းလှမ်းချက်တွေအစိုးရဘက်ကိုပေးဖို့ပြင်ထားတာရှိပါလေခင်ဗျာ
ဟုတ်ကဲ့ခုနဦးစီသူအောင်မြင်ပြောတဲ့အထဲမှာဖားတဲ့ချက်တစ်ချက်ပါပါတယ်အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ကုညီလာခံကနေပြီးတော့Federal Union Army ထူထောင်မယ်ဆိုတဲ့ဟာမျိုးတောင်းဆိုခြင်းမျိုးကျွန်တော်တို့တောင်းဖို့မရည်ရွယ်ပါဘူးကျွန်တော်တို့ဆွေးနွေးတဲ့အကြောင်းအထဲမှာပါတာကတော့ကျွန်တော်တို့ခုနိုင်ငံရေးလမ်းပြမယ်ပုံမှာပါတဲ့NCA စာချုပ်ထဲမှာလည်းပါတယ်လုံချုံကြီးဆိုင်ရာပြန်လေပေါင်းစည်းခြင်းကိစ္စမှာကျွန်တော်တို့မူချတဲ့သဘောပဲရှိပါတယ်။ဆိုတော့အဲ့ဒီလုံချုံကြီးဆိုင်ရာပြန်လေပေါင်းစည်းခြင်းကိစ္စမှာကျွန်တော်တို့အနေနဲ့လက်မှတ်ထိုးတဲ့ဖွဲ့ထဲက WhatsApp လုပ်ပြီးတော့ပြင်ဆင်ထားတာရှိတယ်။လက်မှတ်မထိုးသေးတဲ့ဖွဲ့ကပြင်ဆင်ထားတာလည်းရှိတယ်။ဒါတွေကိုကျွန်တော်တို့ကြည့်ပြီးတော့နိုင်ငံရေးဆွေးနွေးပွဲမှာတင်ပြနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့ပြင်ဆင်ထားတာရှိပါတယ်။ပြီးတော့ခုနကသူပြောတဲ့အမျိုးသားပြည်နယ်များထူထောင်မယ်ပိုင်းရဆိုတဲ့ဟာလည်းပဲကျွန်တော်တို့2005တုန်းကကျွန်တော်တို့ချက်မှတ်ထားတဲ့မူကကျွန်တော်တို့ပြန်သုံးသပ်တာရှိပါတယ
်ဟုတ်ကဲ့
ဆိုတော့အဲ့ဒီမှာအမျိုးသားပြည်နယ်နဲ့အမျိုးသားများစုတွေဟာဒီစကားတွေရလဲဆုတ်ထွေးမှုရှိတဲ့ပုံမှာကျွန်တော်တို့EP ထောင်စုထေးမှာရှိတဲ့ကျွန်တော်တို့ unit တွေကိုပေါ့လေပြည်နယ်တွေကိုဖွဲ့စည်းတဲ့ခါကျလို့ရှိရင်နိုင်ငံကြီးအရတန်းတူညီတူအာဏာရှိတဲ့ပြည်နယ်တွေနဲ့ပုံစံတွေဖွင့်ရှိတာကောင်းတယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ရှင်းနေတာပဲရှိပါတယ်ဆိုတော့အဲ့ဒါကကျွန်တော်တို့အနေနဲ့ရှင်းနေထားတဲ့ဟာဒီကိုရခင်ကကျွန်တော်တို့ရှိခဲ့တဲ့စာတမ်းတွေကိုကျွန်တော်တို့ပြန်တုံ့တက်တယ်အဲ့ဒီပုံမှာကျွန်တော်တို့မူတည်တွေ့ချတယ်ပြီးတော့ကျွန်တော်တို့ဆက်ပြီးတော့ပြုပြင်မမှန်ဖို့ WhatsApp တွေလောက်ပြီးတော့ဆက်လက်ပိုင်ပင်ဖို့တွေကျွန်တော်အများကြီးလုပ်ဖို့တော့ရှိပါတယ
်ဟုတ်ကဲ့
သူတို့ကျွန်တော်တို့အနေနဲ့လုပ်တော့လုပ်ရအောင်မယ်ဒါပေမဲ့ကျွန်တော်တို့အကောင့်ဖိတ်ကိုပြောလင့်ပါတယ်လို့ပြောချင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်အချုပ်အချင်းမင်းကလေးနှစ်ခုမေးချင်ပါတယ်။တတိယနေ့ထဲမှာပါတယ်။တမ်ဘရော့ကိုဒီရက်ဖက်အုပ်ချုပ်ရောက်မှာထားဖို့ဆိုပြီးတော့ဆွေးနွေးကြတာဟုတ်ပါတယ်နော်ဒေါက်တာဆလိုင်းရမော
။အဲ့ဒါတော့ကျွန်တော်တို့အနေနဲ့ Federal Principal sorry Democracy Principal မှာတလူရှိတင်တယ်ဆိုပြီးတော့ကျွန်တော်တို့အနေနဲ့စဉ်းစားထားတာရှိပါတယ်။ဒါပေမဲ့ဒါလုံချုံရေးဆိုင်ရာပြင်နေပေါင်းစီချင်းလုပ်တဲ့ခါကျလို့ရှိရင်ဒီကဏ္ဍကိုကျွန်တော်တို့ပထမဦးဆုံးတင်သွင်းမှာတော့မဟုတ်ပါဘူ
း။ဟုတ်ကဲ့နောက်တစ်ခုက
နိုင်ငံကြီးကဏ္ဍပြဿနာအများကြီးရှိတယ်။ဒါကိုကျွန်တော်တို့ဖြေရှင်းပြမှာပဲလုံချွေးဆိုင်ရဲ့လုံချွေးဆိုင်ရဲ့ပြန်လည်ပေါင်းစည်းခြင်းတို့အရတာအုံမှာတတ်မတော်ထားစီခြင်းတို့ဆိုတာကျွန်တော်မြင်မှာတော့ဒါ၄-၅နှစ်ကြာအောင်ပဲပြဿနာပါ
။ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဟုတ်ကဲ့ငင်းချင်းရေးဆုငင်းချင်းရေးဆု
ထဲကလည်းမစိုးရင်ဖို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့တတ်မတော်ဘက်ကလည်းမစိုးရင်ဖို့ဒေါက်တာဆန်းလည်းမပြောပါနဲ့
။
ငင်းချင်းရေးဆုနေတဲ့အခါမှာဒီ9ပွင့်ဆိုင်3ပွင့်ဆိုင်ဆိုပြီးရှိတယ်။အခုဒီဆွေးနွေးဘက်ကနေ3ပွင့်ဆိုင်ဆွေးနွေးဖို့ဆိုတာမျိုးသဘောထားကြတယ်လို့သိရတယ်။အဲ့ဒါဟုတ်ပါလားဒေါက်တာဆန်းလည်းမ
။အဲ့ဒီပုံမှာကျွန်တော်တို့နေနေပေပုံမှာချီခံတယ်လဲဆိုတော့3ပွင့်ဆိုင်ဆိုတဲ့ဟာကျွန်တော်တို့နေဟိုကတည်းကတောင်းဆိုခဲ့တာဖြစ်ပါတယ်။သုံးပွင့်ဆိုင်လို့ကျွန်တော်တို့ပြောတဲ့ theme ဟာသုံးဖက်သုံးအုပ်စုထိုင်ပြီးတော့စကားပြောရမယ်ဆိုတာတဲ့ဒီတိုင်းပြည်မှာရှိနေတဲ့ပြဿနာ၃ရပ်ကိုကျွန်တော်တို့ဖြေရှင်းဖို့လိုတယ်ဆိုတဲ့ချင်းကပ်ပုံဖြစ်ပါတယ်။ဒီပြဿနာ၃ရပ်ဆိုတဲ့နေရာမှာကျွန်တော်တို့တိုင်းရင်းသားပြဿနာအဲဒီတိုင်းရင်းသားပြဿနာကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုစားပြုပြီးတော့စကားပြောနေတာဖြစ်ပါတယ်။ပြီးတော့ဒီကျွန်တော်တို့တိုင်းပြည်မှာ1960နှစ်ကတည်းကနေပြီးတော့စစ်အာဏာရှင်စနစ်အောက်မှာနေခဲ့တဲ့တိုင်းပြည်ဖြစ်ပါတယ်။အဲ့ဒီတွေ့ကြုံဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ချုပ်ငင်းစေဖို့အတွက်တပ်မတော်ကိုကျွန်တော်တို့အယက်သားတပ်မတော်တကယ်
ပြည်သူ့ဝန်ထမ်းတက်မတော်ဖြစ်နေတဖြည်းဖြည်းတွင်ပြောင်းလဲဖို့ကိစ္စလုံခြုံရေးဆိုင်ရာပြန်လည်ပေါင်းပေါင်းစည်းခြင်းကိစ္စအလေမလုံလို့မရတဲ့ပြဿနာတရားဖြစ်ပါတယ
်ဟုတ်ကဲ့
အဲ့ဒီမှာတက်မတော်တွေမပါဘဲနဲ့လည်းမရဘူးပြီးတော့နံပါတ်3ပြဿနာဒီမိုကရေစီတင်ကူပွင့်ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီပြဝမရသေးပါဘူးအဲ့ဒီအတွက်ဒီမိုကရေစီအစုတွေပါရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ဆွေးနွေးပြီးတော့လက်ရှိအနေအထားမှာအခု UPDJC မှာလည်းကျွန်တော်တို့ဖွင့်ရှိထားတဲ့အတိုင်းအခု UPDJC မှာလည်းအစိုးရကတခုကျွန်တော်တိုင်းရင်းသားလေးနဲ့တကယ်တော်လိုင်းရဲ့ဖွေးစီကတအုပ်စုနောက်ပြီးတော့နိုင်ငံရေးပါတီကတအုပ်စုဆိုတဲ့သုံးဖွင့်ဆိုင်ပုံဆိုင်မျိုးနဲ့ကျွန်တော်တို့ဥက္ကဋ္ဌအဖွဲ့နဲ့တွင်းရင်းဖို့ဖွဲ့ UPDJC ဖွေးစီတဲ့ပုံဆိုင်မျိုးဟာကောင်းပါတယ်ဆိုတာကျွန်တော်တို့ပြောတယ်။ဒါပေမဲ့ပြည်ထောင်စုငင်းချိုင်းရင်လာခါမှာတော့အဲ့ဒီသုံးဖွင့်ဆိုင်အတိုင်းဖြစ်ချင်မှဖြစ်မယ
်။
ပါဝင်တင်ပါဝင်ထိုက်တဲ့လူတွေပါမယ်။တိုင်းရင်းသားတွေပါမယ်။အစုအဖွဲ့တွေပါမှာဖြစ်ပါတယ
်။ဟုတ်ကဲ့။
ဒါရဲ့တိမ်ဟုတ်ပါဘူး
။ဟုတ်ကဲ့ဒေါက်တာဆလင်းလေးမှုဆောင်ကောင်ကျေးဇူးများတင်ပါတယ်။ခန်းတီမျိုးကဥကျော်မင်းရဲ့မိုင်းချိုင်းဆွေးနွေးပွဲပေါ်တဘောတာဥကျော်မင်းဆွေးနွေးပါခင်ဗျာ။
ဟုတ်ကဲ့ခင်ဗျာဟုတ်လဲလိုင်းရဲ့ရှိခွေးကတည်သူတယောက်နေနေပေါ့နော်အင်းကြီးကိုမှလူကျင်ပါတယ်ပေါ့နော်အဲ့ဒီမှာဟိုဆွေးနွေးဝေးဟိုကြောင်းရည်တွေမှာပေါ့နော်ဘာကြီးကလာလဲဆိုရင်အမျိုးသားတည်တော်သူများတည်ဆောင်ရေးဆွေးနွေးတာရင်းနှီးတော့အနောက်ရှင်ညာဖြစ်နေမလားမသိခင်ဗျာကျိုးလူကျင်တာကရင်းကြီးရဲ့ပထမဖရဲမတော်ကြီးရဲ့ဒုတိယပေါ့နော
်တိုင်းတ
ော်ကာကွယ်ရေးတာဝန်ထမ်းဆောင်မှုကတတိယပေါ့နော်အဲ့ဒီအရာကအဓိကသွားပြီးတော့လောရမယ်ထင်ပါတယ်။လက်နက်ကိုင်တွေကနိုင်ငံကိုဟောပေါ့နော်။သူ့ပိုင်းနဲ့ငါးပိုင်းနဲ့ဆိုပြီးနေမီခွဲနေတဲ့ပုံစံမျိုးတွေနဲ့ဆွေးနွေးနေတာညီညာရေးအတွက်ဆွေးနွေးနေတာကကျွန်တော်ဒီလူတွေနေနေပြီးပြီးတော့ဟောပေါ့နော်။တဘာဝမကြောက်လို့ရှင်လေ
။ Okay ဦးကျော်မင်းကျေးဇူးများတင်ပါတယ်သဘောထားရှင်းပြီတင်ပါတယ်ဆလိုင်းဒေါက်တာဆလိုင်းလေးမှုစာကောင်းလို့လည်းကြားပါပါ။ကျွန်တော်နောက်တစ်ယောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်အချိန်သေးမှရှိတော့ပါဘူးကျွန်တော်တို့မှာဆလိုင်းဘွေကုန်းကဲဆလိုင်းမိုင်ချိုင်ဆွေးနွေးပွဲဆလိုင်းကိုယ်တိုင်ဘယ်လိုမြင်ပါသလဲ။
Okay မိုင်ချာဆွေးနွေးပွဲကဟောကောင်းတဲ့ဆွေးနွေးပွဲပါဘာလို့လဲဆိုတော့27ပြည်လုံးညီလာခံမလုပ်ခင်မှာတိုင်းရင်းသားလေးနေကင်ဒီအားလုံးဟောသဘောတူညီတဲ့အချက်ဒီရှိနိုင်တဲ့အင်တာမကောင်းတယ်အဲ့ဒီကိုချေခံပြီးတော့မှတတ်မတော်ဟော NLD ဆိုရဲဟောကြီးပြီးတော့မှဆွေးနွေးရမယ့်ဥစ္စာဖြစ်တဲ့အတွက်အင်တာမကောင်းတဲ့အလားလားလို့ကျွန်တော်မြင်တယ
် Okay
အဲ့တော့တစ်ဖက်မှာလည်းပဲဆွေးနွေးတာတို့ဘာလို့ထားလိုက်ဒီဥစ္စာကဟောဒီညတော့အချိန်မရတဲ့အတွက်တို့ကောင်းတဲ့ဆွေးနွေးပွဲနဲ့ကောင်းတဲ့ညီလာခံလို့ကျွန်တော်အဲ့လိုပဲကျွန်တော်သုံးသပ်ပြရစေ
ဟုတ်ကဲ့ဆလိုင်းပွေကုန်ကျေးဇူးအများကြီးတင်ပါတယ်ဒေါ်တွဲဘူးဒီ27ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီအနေနဲ့ဒီအပြည့်ရဲ့လက်မှတ်ထိုးမှတ်ထားတဲ့အဖွဲ့တွေကိုညီလာခံမှာပါဖို့ကိစ္စဘယ်လောက်ထိတိုးတက်မှုရပါပြီလဲဒေါ်တွဲဘူ
းအဲဒါကတော့အပြည့်မရသေးတဲ့အဖွဲ့ကြီးညီလာခံလာတာဝန်လာဖို့ကအခုသူတို့အဖွဲ့ထဲမှာလည်းစူးစမ်းနေပါတယ်နောက်မှလက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းပူးပေါင်းပြီးကျေးဇူးပါတယ်။နောက်မှဒီဘက်အစိုးရအဖွဲ့နဲ့တက်မတော်ကလည်းဘယ်လိုနည်းနဲ့ပါဝင်လာလို့ဆိုတော့ဒီမျိုးပေါင်းလေးကိုပြန်လဲသုံးသဆွေးနွေးနေပါတယ်။အဲ့တော့သူတို့မကြခင်မှာပေါ့နော်အခုစီးပွားပြီးတဲ့အခါကျရင်ကျမတို့ဖတ်ပြီးညီတိုင်းဆွေးနွေးမှုတွေပြုလုပ်သွားမယ်ဆိုလို့ရှိရင်ဒီနည်းနဲ့သူတို့အထက်ထဲဝင်ဝင်တာဝန်လာနိုင်မယ်ဆိုတဲ့အဖြေတစ်ခုရမှာပါ။မကြခင်ကတော့ဒါအကောင့်ထဲပေါ်လာမှာပါရှင
့်။ဟုတ်ကဲ့ပါဒေါက်တာဘူးအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဒီကြောင့်ရောက်ကိုကျွန်တော်တို့နောက်ထပ်လဲဆွေးနွေးကြအောင်ပါပါ။
ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်တဲ့စနေည VOA live တိုက်ရိုက်လိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့နိုင်ငံတကာအသင်းချင်းချုပ်ကိုကုဇော်ဝင်းလှိုင်ကပြောပြပါမယ
်ရုရှားနိုင်ငံကအစိုးရအရင်စီတွေကာကွယ်ရေးဌာနကန်ထရိုက်တာတွေစတဲ့အဖွဲ့အစည်းပေါင်း20လောက်ကကွန်ပျူတာတွေမှာစိုက်ဘာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့ရည်ရထားတဲ့ malware virus တွေကူးစက်နေတာကိုတွေ့ရတယ်လို့ရုရှားထောက်လှမ်းရေး agency ဘို့အစိုးရလုံခြုံရေးဌာန FSB ကပြောပါတယ်အဲ့ဒီ virus တွေနဲ့ internet ကွန်ရက်တွေကိုကူးစက်မှုဟာရုရှားနိုင်ငံပါဝင်ကမ္ဘာတဝန်းကအဆင့်မြင့် cyber တိုက်ခိုက်မှုတွေဖြစ်စေတဲ့ကွန်ပျူတာတွေကအချက်အလက်တွေကိုခိုးယူတဲ့ software နည်းပညာနဲ့အလားတူတူကြောင်းလဲပြောပါတယ်ဒီပြောဆိုမှုဟာ American နိုင်ငံက Democrat Party ကို internet ကနေထိုးပေါက်တိုက်ခိုက်မှုတွေပြုလုပ်တယ်ဆိုတဲ့သတင်းတွေထွက်လာပြီးမကြခင်မှာထွက်ပေါ်လာတာပါနိုင်ငံတော်ကြီးဂျန်ပေပုတ်ကိုလည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံကိုလဲပတ်ဖို့အစီအစဉ်ရှိကြောင်းအိန္ဒိယပြည်ပရေးရာဝင်ကြီးဘိုဂျိုဂျီ VK ဆင်းကိုပြောကြားခဲ့တယ်လို့အိန္ဒိယနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။လာအိုစ်နိုင်ငံ Vientiane မှာကျင်းပတဲ့23ရက်မြောက်အာဆီယံဒေသနဲ့လုံခြုံရေးဆိုင်ရာဆေးဝါးပြင်ပမှာတီးခြားတွေ့ဆုံစဉ်အဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။စီးရီးယားအစိုးရတပ်ဖွဲ့တွေကလူသားချင်းစာနာထောက်ထားတဲ့အနေနဲ့လမ်းဖွင့်ပေးတဲ့အတွက်ဝိုင်းရံပိတ်ဆို့ခံထားရတဲ့အလက်ပိုမျိုးကနေဒါဇင်နဲ့ချီတဲ့မိသားစုတွေထွက်ပြေးနေကြပြီလို့စီးရီးယားအစိုးရပိုင်းသတင်းဌာနကကြေညာခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်
ဒီကနေ့မနေ့ VOA အစီအစဉ်လေးကို6990 90 line meter 34 40 48 50တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.